Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်ခါ2015ခုနှစ်အောက်တိုဘာလ29ရက်ကြာသပတေးနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 32 kHz 633ည line meter 40 kHz 0433ညနဲ့ line meter 49 kHz 63ည43ညတို့ကနေဖမ်းယူနားဆင်နေပါတယ်ခင်ဗျာ။တို့ရရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ဆံမိုးပြီပါအခုမနေ့ခင်းအစီအစဉ်တွေကိုတာဝန်ယူပြီးတော့တင်ဆက်ပေးမှာဖြစ်ပါတယ်
။မင်္ဂလာမနေ့ခင်းပါခင်ဗျာ။ကျွန်တော်ကတော့ဇော်ဝင်လိုက်ပါ။ဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့စီးရီးယားအနာဂတ်ရေးအတွက်ဗီယက်နာမှာကျင်းပနေတဲ့ဆွေးနွေးပွဲဟာစစ်မဲ့ဖြစ်ပွားနေတဲ့နိုင်ငံအတွက်နိုင်ငံရေးနီးလမ်းနဲ့အပြေရှားဖို့အကောင်းဆုံးအခွင့်အရေးဖြစ်တယ်လို့အမေရိကန်နိုင်ငံကြားရေးဝန်ကြီးကပြောပါတယ်။မြန်မာနိုင်ငံမှာရုပ်ောက်ပွဲကျင်းပဖို့ရပ်ပိုင်းတာလိုတော့တဲ့အချိန်မှာစိုးရိမ်စရာအခြေအနေတွေရှိနေတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးထုကိုယ်စားလှယ်ရန်ဟီလီယာပြောပါတယ်။ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့အတူတင်ပြပေးပါမယ်ခင်ဗျာ
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။အဲ့ဒီလိုသတင်းတွေကြီးညာအပြည့်နားဆင်ကြရမယ့်သတင်းလောက်တွေမှာဆိုရင်တော့
While I welcome the invitations extended to national and international observers, the recent announcement that
အဲ့ဒါကတော့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးစုံစမ်းရေးမှူးမစ္စယန်ဟီလီမြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂထူးထူးညီလာခံမှမကြခင်ကအစီရင်ခံသွားတာဖြစ်ပါတယ်။သတင်းတွေတင်ဆက်တဲ့အခါမှာအပြည့်စုံကိုနားဆင်ရပါမယ်။ဒီအစီရင်ခံချက်ပေါ်မှာသဘောထားတုံ့ပြန်ချက်တွေပြီးတော့မြန်မာနိုင်ငံကရွေးကောက်ပွဲမဲဆွယ်စည်းရုံးရေးမှာအတားအဆီးတချို့တွေတွေ့ရတယ်လို့ကိုယ်စားလှယ်လောင်းတချို့ချင်းချောက်တာတွေခံရတာရှိတဲ့အကြောင်းရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့ကြီးကထုတ်ပြန်ကြေညာချက်ပြီးတော့အရေးကြီးတဲ့ရွေးကောက်ပွဲကျင်းပချိန်မှာယုံကြည်ချက်ကြောင့်အကျဉ်းချနေသူတွေကိုပြန်လွှတ်ပေးဖို့အတွက်အမျိုးသားလူ့အခွင့်အရေးကော်မရှင်ကတောင်းဆိုလိုက်တဲ့ဆိုတဲ့အကြောင်းစာတွေကိုနားဆင်ရပါမယ်။နောက်ပိုင်းမှာလည်းအပတ်စဉ်အစီအစဉ်လေးကိုတင်ဆက်ပေးပါမယ်။အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်နဲ့ဒေါက်ခင်မျိုးသက်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
။စီးရီးယားနိုင်ငံအနာဂတ်အရေးအတွက်ဗီယက်နမ်မှာကျင်းပနေတဲ့ဆွေးနွေးပွဲဟာနှစ်ကာလအတန်ကြာစစ်မဲ့ဖြစ်ပွားနေတဲ့နိုင်ငံအတွက်နိုင်ငံရေးအရာအပြေရှားနိုင်ဖို့နှစ်ပေါင်းများစွာအတွင်းအလားအလာအကောင်းဆုံးအခွင့်အရေးဖြစ်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။လွန်ခဲ့တဲ့လနှစ်ခွဲတာကာလတစ်လျှောက်လုံးစီးရီးယားနိုင်ငံအတွင်းဖြစ်ရဆိုးတွေတောက်လျှောက်ကြုံတွေ့ခဲ့ရတာဖြစ်ပါတယ်။ကင်ကနာအချက်လက်တွေအရစီးရီးယားနိုင်ငံအတွင်းလူအယောက်20မှာတယောက်ဟာသေဆုံးဒဏ်ရာရဖြစ်ခဲ့တယ်လို့လူ9ယောက်မှာတယောက်ဟာဒုက္ခသည်ဖြစ်နေရတယ်လို့မစ္စတာကယ်ရီကပြောပါတယ်။ကနေဂီ Endowment for International Peace မှာပုတ်ထူးနေ့ကျင်းပတဲ့အခမ်းအနားမှာစီးရီးယားအရေးနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုဟာချင်းကပ်နီလန်2မျိုးနဲ့လှုပ်ဆောင်နေကြောင်းတစ်မျိုးကတော့တန်တမာနီလန်ဖြစ်ပြီးဒုတိယတစ်မျိုးကတော့အမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့က IS Islamic စစ်သွေးကြွတွေအပေါ်အရှိန်မြင့်တင်ပြီးတံပြန်ချေမှုန်းရေးလှုပ်ဆောင်မှုဖြစ်တယ်လို့ပြောပါတယ်။ပနာမဆွေးနွေးပွဲကိုဒီကနေ့ကြာသပတေးနေ့ဗီယက်နမ်မြို့မှာစတင်ကျင်းပဖို့မျှော်လင့်ရပြီးတရားဝင်ဆွေးနွေးမှုတွေကိုတော့တောက်ကြနေမှာဆက်လက်ကျင်းပကြဖို့ရှိပါတယ်။
အီရန်နဲ့ဆီးရီးယားမှာရှိတဲ့ IS စစ်သွေးကြွတွေကိုချိန်မုံဖို့တဆင့်တိုးပြီးလှုပ်ဆောင်တဲ့အခါမှာအီရန်နဲ့အာဖဂန်နစ္စတန်တို့မှလှုပ်ခဲ့တော့ကလို့ရေရှည်မြေပြင်ရင်ဆိုင်တိုက်ခိုက်မှုတွေကိုကြဲကြဲပြန့်ပြန့်လှုပ်ဆောင်ဖို့ရည်ရွယ်ချက်လုံးဝမရှိဘူးလို့အမေရိကန်အစိုးရကပြောပါတယ်။အခုပြောင်းလဲလိုက်တဲ့နည်းပြောအရလေကြောင်းဆက်စင်ရေးတွေပို့ပြီးလှုပ်မှာဖြစ်တယ်လို့မြေပြင်တိုက်ခိုက်မှုကိုလည်းလုံနိုင်ခြေရှိပါတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကအင်ကာနဲ့မှပြောပါတယ်။သမ္မတအင်ဗျူပြောခွင့်ရအဲရစ်ရှူစ်ကဝန်ကြီးကာတာရဲ့ကြေညာချက်ကိုပံ့ပိုးတဲ့အနေနဲ့ဗုဒ္ဓဟူးနေ့ပြောဆိုရမှာတော့အမေရိကန်အစိုးရအနေနဲ့ဆီးရီးယားကဆက်စင်ရေးတွေကိုမဟာမိတ်တွေနဲ့အတူတွဲပြီးအခြေအနေကခွင့်ပြုတဲ့လောက်နဲ့အကန့်အသတ်နဲ့ဆက်လုံမှာဖြစ်ကြောင်းရှင်းရှင်းလင်းလင်းပြောတာလို့ဆိုပါတယ်။အီရတ်ကအမေရိကန်နဲ့ဥဆောင်တဲ့မဟာမိတ်ဖွဲ့ပြောခွင့်ရဗိုလ်မှူးကြီးစတီဗ်ဝါရန်ကတော့သူတို့ဟာပင်မမျိုးကြီးတွေမှာအလုံးရက်နဲ့ဝင်ရောက်တိုက်ခိုက်တာမျိုးမဟုတ်ဘဲဒါဟာအမေရိကန်နဲ့အီရတ်ထောင်တောင်းချီပါတဲ့ရေရှည်စစ်ဆင်မျိုးမဟုတ်ဘူးလို့ဆိုပါတယ်
။ဝစ်ကွန်ဆင်ပြည်နယ်အော်လွတ်တော်အမတ်ပေါ်လ်ရိုင်ယန်ကိုအော်လွတ်တော်ဥက္ကဋ္ဌပြည်ရီပပ်လီကန်အမတ်အများစုကပုတ်ထူးနေကထောက်ခံလိုက်ကြပါတယ်။တကပိတ်ပြုတ်လုတဲ့ပါတီတွင်းစီအိုပွဲအတွင်းရီပပ်လီကန်အမတ်တွေကအသက်45နှစ်အရွယ်Paul Ryan ကိုအခုသတင်းပတ်အကောင်မှာအနားယူရမယ့် John Boehner နေရာမှာအစားထိုးဖို့ရွေးချယ်ခဲ့ကြတာပါ2012ခုနှစ်တုန်းက Republican Party ရဲ့ဒုတိယသမ္မတလောင်းအဖြစ်ရွေးချယ်ခံရမှာရှုံးနေခဲ့တဲ့ Paul Ryan ကဥပဒေပြုလုပ်ငန်းတွေမှာလွတ်တော်အမတ်တွေကိုပါဝင်ပြောဆိုခွင့်ပေးဖို့ရည်ရွယ်တယ်လို့ကွဲပြစ်နေတဲ့ Party စီဝေးပွဲအတွင်းကြေပြေးပြောကြားသွားပါတယ်မနေ့ကအစောပိုင်းမှာပြုတ်လုပ်တဲ့ပါတီစီအိုပွဲတစ်ခုအတွင်းဥပဒေပြုအမတ်တဦးကသူ့အနေနဲ့လူတိုင်းပြစ်မှတ်ထားခြင်းခံရတဲ့လူတစ်ယောက်မဖြစ်ချင်ဘူးလို့ပေါ်ရိုင်ယန်ကပြောတာကိုကိုကဖော်ပြပါတယ်ပေါ်ရိုင်ယန်ကိုအောက်လွတ်တော်ဥက္ကဋ္ဌပြည်ရီပပ်ဘလစ်ကန်လူများစုအမတ်249ဦးတို့ကထောက်ခံခဲ့ပြီးတဲ့နောက်အမတ်435ဦးရှိတဲ့အောက်လွတ်တော်တစ်ခုလုံးကဒီကနေ့မဲခွဲဆုံးဖြတ်ကြမှာဖြစ်ပါတယ်
Republican Party ကသမရလောင်းဖြစ်တဲ့အရွေးခံအခြေခံရဖို့အတွက်ဝင်ရောက်ရှင်ပြိုင်သူတွေထဲမှာလူကြိုက်တိတ်မများလာတဲ့ကိုယ်စားလှယ်တွေဖြစ်တဲ့ Rick Santorum, Bobby Jindal, George Pataki နဲ့ Lindsey Graham တို့ဟာလူကြိုက်များတဲ့ Donald Trump, Ben Carson, Jeb Bush, Carly Fiorina, Marco Rubio, John Kasich, Chris Christie, Mark Huckabee နဲ့Ted Cruz, Randall Paul တို့နဲ့ Six စကားစစ်တိုးပွဲကြီးတွေမကျင်းပခင်ဗော်တဖူးနေက American နောက်ပိုင်း Colorado ပြည်နယ်မှာတတိယအကြိမ်မြောက်စကားစစ်တိုးပွဲကိုကျင်းပခဲ့ကြပါတယ်။မကြသေးခင်စစ်တမ်းတွေရ Carson ဟာဘီလီယံနဲ့တထည်ကြီး Trump တဲ့ပထမဆုံးအကြိမ်ဖြစ်နေမဆိုတဲ့လောက်ပိုးပြီးတလာတာတွေ့ရပါတယ်။ New York Times နဲ့ CBS သတင်းဌာနတွေနောက်ဆုံးစစ်တမ်းအရ Carson က26ရာဂိုင်းနှုန်းနဲ့ဘီလီယံနဲ့တထည်ကြီး Trump က22ရာဂိုင်းနှုန်းပဲရနေတာမို့ Carson ကပထမနေရာကိုရောက်သွားတာဖြစ်ပါတယ်။
ဒီအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာအစီအစဉ်လေးကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ဒီအမေရိကန်တန်းကတင်းနေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာနိုင်ငံမှာရွက်ကောက်ပွဲကျင်းပဖို့ရက်ပိုင်းတာလိုတော့တဲ့အချိန်မှာစိုးရိမ်စရာအခြေအနေရှိနေတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကနယူးယောက်ကုလသမဂ္ဂရုံးချုပ်မှာပုတ်ထုနေ့ကကျင်းပတဲ့အထွေထွေညီလာခံရဲ့တတိယကော်မတီမှာတင်ပြသွားခဲ့ပါတယ်ရွက်ကောက်ပွဲတွေကိုနိုင်ငံတကာစာချုပ်စာညွတ်နဲ့အညီလွတ်လပ်မြတ်မှုရှိရှိကျင်းပသွားမယ်လို့မြန်မာအစိုးရနဲ့ရွက်ကောက်ပွဲကော်မရှင်တို့ကကတိပြုပြောကြားထားတဲ့အပေါ်ကြိုးဆိုပေမဲ့စိုးရိမ်စရာတွေစင်ခေါ်မှုတွေရှိနေစေဖြစ်တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ရန်ဟီလီကအထွေထွေညီလာခံကိုအစီအစဉ်ခံစားတင်သိရမှာပြောတော့ခဲ့တာပါရွက်ကောက်ပွဲကိုနိုင်ငံတကာကပါစောင့်ကြည့်လေ့လာခွင့်ပေးတာတွေကိုအပြုသဘောဆောင်တဲ့အစီအစဉ်တွေတွေ့ရပေမဲ့လည်းရွက်ကောက်ပွဲနဲ့ပတ်သက်လို့စိုးရိမ်စရာတွေရှိနေသေးဖြစ်တယ်လို့လည်းမစ္စယန်ဟီလီကပြောပါတယ်ရွက်ကောက်ပွဲအတွက်မဆန္ဒစီရင်တွေအလွယ်လွယ်အမှားမှားဖြစ်နေတာဟာလည်းစိတ်ပျက်စရာကောင်းတဲ့ကိစ္စအဖြစ်အထူးကိုယ်စားလှယ်ကပြောဆိုခဲ့ပါတယ်ဒီလိုအခြေအနေတွေအောက်မှာရွက်ကောက်ပွဲချင်းဒီလိုအခြေအနေတွေအောက်မှာကျင်းပမဲ့ရွေးကောက်ပွဲကထွက်ပေါ်လာမဲ့ရလဒ်တွေဟာအများလက်ခံနိုင်စရာမဖြစ်ဘူးဆိုရင်လည်းရွေးကောက်ပွဲလွန်ကာလပိုပြီးဆိုးရွင်စရာတွေကြုံတွေ့ရလိမ့်မယ်လို့အထူးကိုယ်စားလှယ်ကသတိပေးပြောကြားသွားခဲ့ပါတယ်
။တောင်တရုတ်ပင်လယ်ပြင်နဲ့တရုတ်တို့ကပိုင်ဆိုင်တယ်လို့ကြေညာထားတဲ့ပိုင်နက်ဆင်းအငင်းပွားနေတဲ့ကျွန်းတွေတန်တာကြောက်တန်းတွေနဲ့ကအမေရိကန်စစ်သင်္ဘောတစ်စင်းဆီလွတ်ခဲ့တာနဲ့ပတ်သက်ပြီးတရုတ်ကလည်းအပြစ်တင်ပြောဆိုနေသည့်တိုင်အောင်နိုင်ငံတကာရေးပြင်းနဲ့ဝင်ဟင်ပိုင်နက်ထဲအမေရိကန်တို့ရဲ့ကင်းလှည့်မှုတွေရပ်ပစ်ဖို့အတွက်ယူရချက်လုံးဝမရှိဘူးလို့အမေရိကန်ပြည်ထောင်စုကပြောကြလိုက်ပါတယ်။အမေရိကန်ကနိုင်ငံတကာဥပဒေအောက်မှာအကျုံးဝင်နေတဲ့ဘယ်နေရာကိုမဆိုပြန်တမ်းမှုတွေရွက်လွှတ်မှုတွေလုပ်နေမှာဖြစ်ကြောင်းသမ္မတအင်ဗျူကြေညာချက်မှာဖော်ပြပါတယ်။တရုတ်နဲ့တီးတန့်ပြောဆိုရမှာလည်းအများကိုပြောတဲ့အတိုင်းပြောမှာဖြစ်တယ်လို့ဒီကင်းလက်မှုတွေကလည်းနိုင်ငံတကာဥပဒေနဲ့အညီလှုပ်ဆောင်တာဖြစ်ပြီးတကမ္ဘာလုံးမှာအညီအမျှဘက်မလိုက်ပဲလှုပ်ဆောင်တာမျိုးလို့လည်းပြောပါတယ်။တရုတ်နိုင်ငံခြားရေးဝန်ကြီးဌာနဗိုလ်တဖူးနေမှာအမေရိကန်သံတမန်ကြီး Max Boskas ကိုဖိတ်ဆင့်ခေါ်ပြီးအင်္ဂါနဲ့အမေရိကန်စစ်သင်္ဘောဆင်လမှုအတွက်တရားဝင်ကန့်ကွက်ကြောင်းကိုပြောကြားခဲ့တာပါ။အမေရိကန်ကအခုလိုဆစ်လွတ်တာတရုတ်ရဲ့အငင်းပွားဝင်နယ်မြေပိုင်ဆိုင်မှုကြေညာချက်အတွက်ပြက်ပြက်သားသားစိန်ခေါ်မှုတစ်ခုဖြစ်ပါတယ်
။တရုတ်နိုင်ငံမှာမကြာခင်လင်မယားစုံတဲ့တွေ့မှာကလေးနှစ်ယောက်မွေးနိုင်ခွင့်ပြုနိုင်ပွဲရှိနေပါတယ်။ဒါဟာကာလရှည်ကြာစွာကျင့်သုံးလာခဲ့တဲ့မိသားစုတစုမှာကလေးတစ်ယောက်ပဲယူရမယ်ဆိုတဲ့စနစ်ကိုအဆုံးသတ်လိုက်တဲ့လှုပ်ဆောင်ချက်ဖြစ်လိမ့်မယ်လို့ထိပ်တန်းစီးပွားရေးပညာရှင်လည်းဖြစ်တရုတ်နိုင်ငံရဲ့ရှေ့လာမယ့်9နှစ်စီမံကိန်းရေးဆွဲရမှာမိုရာရေးဆိုင်ရာအကြံပေးအရာရှိကပြောဆိုပါတယ်အစီအစဉ်ကိုအခုသတင်းပတ်ကုန်ပိုင်းမှာဘေကျင်းမြို့မှာထိတန်းကောင်းဆောင်တွေတကပိတ်စီယိုဘေးကျင်းပပြီးတဲ့နောက်ကြေညာလိုက်မယ်လို့မျှော်လင့်ရပါတယ်အခုလိုကလေးနှစ်ယောက်မွေးပိုင်ခွင့်ပြုတဲ့မူဝါဒကတန်းပြီအတွင်းကျဆင်းနေတဲ့ကလေးမွေးဖွားနှုန်းနဲ့အလုတ်ကန်လုံနိုင်သူဥယျာဉ်တိုးပွားမှုကိုအထောက်အကူပြုစေမဲ့ကြိုးဆိုတိုက်တဲ့ကိစ္စဖြစ်တယ်လို့လေလာသုံးသပ်သူတွေကပြောပါတယ
်နီပေါ်နိုင်ငံမှာဒီလအစောပိုင်းကျင်းပတဲ့တမိုင်းဝင်ရွေးကောက်ပွဲကနေဝင်ကြီးချုပ်အဖြစ်ကာရဂါပရဆက်ရှာမာအိုလီကိုအရွေးကောက်ခံရတာနဲ့ဒီကနေ့နီပေါ်နိုင်ငံရဲ့ပထမဆုံးအမျိုးသမီးသမရဖြစ်တဲ့ဘီဒရာဒေဝီဘဟန္ဒရာဒါရီကိုရွေးချယ်တင်မြှောက်နိုင်ခဲ့တာအတွက်အမေရိကန်ပြည်ထောင်စုကနေဝမ်းမြောက်ခွန်ပြုကြောင်းသမရအင်ဗျူကဗိုလ်တဖူးနေမှာကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ
်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်နဲ့ဒေါက်ခင်မျိုးသက်တို့ပြောပြသွားကြတာဖြစ်ပါတယ်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါတော့မယ်မြန်မာနိုင်ငံမှာကျင်းပဖို့ရက်ပိုင်းတာလူတော်တဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့စိုးရိမ်စရာအခြေအနေတွေရှိနေတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ကပြောကြားလိုက်ပါတယ်လက်နက်ကိုင်ပြည်ပခါတွေလူခွင့်ရေးပြဿနာတွေလို့စိန်ခေါ်မှုတွေရှိနေတဲ့အခြေအနေတွေကိုလည်းအထူးကိုယ်စားလှယ်မစ်ယန်ဟီလီကနယူးယောက်ကုလသမဂ္ဂရုံးချုပ်မှာဗိုလ်ထုနေ့ကကျင်းပခဲ့တဲ့အထူးတွေညီလာခံရဲ့တတိယကော်မတီမှာပြောပြသွားခဲ့ပါတယ်အပြည့်အစုံကိုမန္နန္ဒချမ်းကဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ
ရွေးကောက်ပွဲတွေကိုနိုင်ငံတကာစံချိန်စံညွှန်းတွေနဲ့ညီလွတ်လပ်မျှတမှုရှိရှိကျင်းပသွားမယ်လို့မြန်မာအစိုးရနဲ့ရွေးကောက်ပွဲကော်မရှင်တို့ကကတိပြုပြောကြားထားတဲ့ပေါ်ကြိုးဆိုပေမဲ့စိုးရိမ်စရာတွေစိန်ခေါ်မှုတွေရှိနေစေဖြစ်တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထူးကိုယ်စားလှယ်ရန်ဟီလီကအထွေထွေညီလာခံကိုအစီရင်ခံစာတင်သွင်းရမှာပြောကြားခဲ့ပါတယ်။ရွေးကောက်ပွဲကိုနိုင်ငံတကာကပါစောင့်ကြည့်လေ့လာကွင်ပေးတာတွေလိုအပြုသဘောဆောင်တဲ့အစီအစဉ်တွေတွေ့ရပေမဲ့လည်းရွေးကောက်ပွဲနဲ့ပတ်သက်လို့စိုးရိမ်စရာတွေရှိနေစေဖြစ်တယ်လို့Miss Yanhili ကပြောဆိုခဲ့ပါတယ
် While I welcome the invitations extended to national and international observers the recent announcement
ဒီပါကရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေကိုဖိတ်ကြားခဲ့တဲ့ပေါ်ကြိုးဆိုပေမဲ့လည်းကို့မဲဆန္ဒနယ်မြေမှာမဟုတ်တဲ့သူတွေချုပ်တင်မဲပေးခွင့်နဲ့ပတ်သက်လို့မကြသေးခင်တုန်းကကြေညာခဲ့ရမှာစစ်တပ်နဲ့မိသားစုဝင်တွေချုပ်တင်မဲပေးတဲ့အခါမှာတော့စောင့်ကြည့်လေ့လာခွင့်ပေးမှာမဟုတ်ဘူးလို့ပြောခဲ့တာကစိတ်ပျက်စရာပါဒါဟာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေကျမကိုကတိပေးထားတာနဲ့ကွဲလွဲနေပါတယ်လို့သူကပြောခဲ့တာဖြစ်ပါတယ်။ရွေးကောက်ပွဲအတွက်မဲဆန္ဒရှင်စည်ရင်တွေအလွဲလွဲအမားမားဖြစ်နေတာဟာလည်းစိတ်ပျက်စရာကောင်းတဲ့ကိစ္စအဖြစ်အထူးကိုယ်စားလှယ်ကပြောဆိုသွားခဲ့ပါတယ်။လုံခြုံရေးအခြေအနေကြောင့်မြို့နယ်တချို့နဲ့ကျေးရွာအုပ်စုတွေမှာရွေးကောက်ပွဲတွေမကျင်းပဖို့ကော်မရှင်ကဆုံးဖြတ်ခဲ့တဲ့အပေါ်မှာလည်းစိုးရိမ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။ဒီလိုအခြေအနေအောက်မှာကျင်းပမဲ့ရွေးကောက်ပွဲကထွက်ပေါ်လာမဲ့ရလဒ်တွေဟာအများလက်ခံနိုင်စရာမဟုတ်ဘူးဆိုရင်လေရွေးကောက်ပွဲလွန်ကာလဟာပိုပြီးစိုးရိမ်စရာတွေကြုံရလိမ့်မယ်လို့လည်းအထူးကိုယ်စားလှယ်ကသတိပေးသွားခဲ့ပါတယ
် The period after the elections prior to the election of a new president and the
ရွေးကောက်ပွဲရလဒ်တွေပေါ်ယုံကြည်လက်ခံမှုနဲ့တရားဝင်မှုရှိတယ်လို့အများကလက်မခံခဲ့ဘူးဆိုရင်တော့ရွေးကောက်ပွဲနောက်ပိုင်းသမ္မတအသစ်တဦးရွေးချယ်ရမှာအစိုးရအသစ်တရက်ဖွဲ့စည်းရမှာမတိမငိအခြေအနေတွေတင်းမာမှုတွေကြုံရနိုင်ပါတယ်ဒါကြောင့်လဲကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းဝိုင်းအနေနဲ့အခြေအနေတွေကိုအနီးကပ်စောင့်ကြည့်သွားဖို့အလွန်ပဲအရေးကြီးပါတယ်လို့သူကပြောသွားခဲ့တာပါရွေးကောက်ပွဲမှာကိုယ်စားလှယ်လောင်းတွေအဖြစ်ရှင်ပြိုင်ကြမယ်ထဲကမွတ်စလင်အများစုအပါအဝင်ကိုယ်စားလှယ်60ကျော်ကိုနိုင်ငံသားဖြစ်မဖြစ်ဆိုတဲ့အပေါ်အခြေခံပြီးရှင်ပြိုင်ခွင့်ပယ်ဖျက်လိုက်တာကိုလည်းအထူးကိုယ်စားလှယ်ကထောက်ပြခဲ့ပါတယ်မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးတွေလှုပ်ဆောင်လာတဲ့၄နှစ်တာကာလအတွင်းလူခွင့်ရဲ့အခြေအနေတွေတိုးတက်မှုတချို့ရှိလာတာကိုအထူးကိုယ်စားလှယ်ကအသိမှတ်ပြုပြောဆိုခဲ့ပေမဲ့ရွေးကောက်ပွဲကိုနိုင်ငံတကာစံနှုန်းတွေနဲ့အညီပွင့်လင်းမြင်သာမှုရှိရှိကျင်းပဖို့အပြင်နိုင်ငံရေးမှာဘာသာရေးကိုခုထုံးလှုပ်လာနိုင်တဲ့အန္တရာယ်တွေရှိလာနေတာဟာလည်းကြီးမားတဲ့စိန်ခေါ်မှုတစ်ခုဖြစ်တဲ့အကြောင်းအလေးထားပြောဆိုသွားပါတယ
် The abuse of religion for political purposes is prohibited under the 2008
နိုင်ငံရေးယူရချက်နဲ့ဘာသာရေးကိုအသုံးမချဖို့2008အခြေခံဥပဒေကတားမြစ်ထားတယ်လို့ဘာသာရေးကိုအကြောင်းပြပြီးမဲဆွယ်တာတွေမလုပ်ဖို့မြန်မာနိုင်ငံရွေးကောက်ပွဲဥပဒေတွေကတားမြစ်ထားပါတယ်ဒါပေမဲ့လည်းဘာသာရေးခေါင်းဆောင်တွေနဲ့နိုင်ငံရေးပါတီတွေကလူနည်းစုတွေအပေါ်မုန်းတိအောင်လှုံ့ဆော်တဲ့စိတ်ပျက်စရာလုပ်ရက်တွေကိုလည်းကျမလေ့လာစုံစမ်းသိရှိရပါတယ်လူနည်းစုတွေအခွင့်အရေးအတွက်ကာကွယ်ရက်တီပြောဆိုကြတဲ့အရက်ဖက်လူမှုအတိုင်းဝိုင်းကလူတွေနိုင်ငံရေးသမားတွေသတင်းတောက်တွေကိုချိန်ချောက်နှောက်ယှက်တဲ့ဆိုတဲ့သတင်းတွေလည်းကြားရပါတယ်လို့သူကပြောသွားခဲ့တာပါအထွေထွေညီလာခံမှာအစီရင်ခံစာတင်သွင်းခဲ့တဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်ကတော့တိုင်းရင်းသားလက်နက်ကိုင်ရှစ်ဖွဲ့နဲ့မကြသေးခင်တုန်းကပြစ်ခတ်ရဆဲရေးလက်မှတ်ရေးထိုးနိုင်ခဲ့တာလို့တိုးတက်မှုတချို့ရှိတယ်ဆိုပေမဲ့လက်နက်ကိုင်ပဋိပက္ခတွေဆက်လက်ဖြစ်ပွားနေတာလွတ်လပ်စွာထုတ်ဖော်ပြောဆိုသူတွေနိုင်ငံရေးလှုပ်ရှားသူတွေကိုဖမ်းဆီးအရေးယူတာလူနည်းစုမွတ်စလင်ရိုဟင်ဂျာတွေအပေါ်ခွဲခြားဆက်ဆံတာတွေရှိနေတာဟာအနှောက်လက္ခဏာဆောင်တဲ့လုပ်ရက်တွေအဖြစ်နဲ့ပြောဆိုခဲ့ပါတယ်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မှာတိုက်ပွဲတွေဖြစ်ပွားနေတဲ့တစ်ချိန်တည်းမှာပဲဒေသခံအရဲသားတွေကိုအာရမတပ်သားအစ်စုဆောင်တာစစ်ပေါ်တာဆွဲတာနဲ့လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေဆက်ဖြစ်နေတာကိုလည်းစိုးရိမ်တဲ့အကြောင်းပြောဆိုသွားခဲ့ပါတယ်။ပညာရေးဥပဒေပြင်ဆင်ပေးဖို့ငြိမ်းချမ်းစွာတောင်းဆိုဆန္ဒပြသူတွေကိုလက်ဗရန်မှာအာဏာပိုင်တွေကအင်အားသုံးအကြမ်းဖက်ဖြိုခွင်းခဲ့ပြီးတချို့ကိုတာဝရီအကျဉ်းထောင်မှာဖမ်းဆီးထားတာနဲ့မြန်မာသတင်းတောက်တွေဟာလည်းတရားစွဲဆိုခံနေရတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတာကိုလည်းအထူးကိုယ်စားလှယ်ကထည့်သွင်းပြောကြားသွားခဲ့ပါတယ်။ဒါအပြင်မကြသေးခင်ကမြန်မာစစ်တပ်ကြီးကဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုတယောတဲ့ပုံတွေ Facebook မှာဖြန့်ဝေမှုနဲ့တရားစွဲဆိုခံနေရတဲ့ Patrick Gonzalez နဲ့ Macho Sandy တို့နှစ်ဦးဖမ်းဆီးခံနေရတဲ့ကိစ္စကိုလည်းအထူးကိုယ်စားလှယ်ကပြောဆိုသွားခဲ့ပါတယ်။ဒီအတွက်လည်းရွေးကောက်ပွဲပြီးထွက်ပေါ်လာမဲ့အစိုးရအသစ်အနေနဲ့နိုင်ငံရေးလက်နက်ကိုင်ပဋိပက္ခရေးသားမကပဲလူခွင့်ရဲ့ပြဿနာတွေကိုလည်းဦးစားပေးဖြေရှင်းဖို့လိုမယ်လို့တိုက်တွန်းပြောကြားသွားပါတယ်ရှင်
။မနန္ဒာချန်တင်ပြသွားတာဖြစ်ပါရခင်ဗျာ။အခုလူကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ် Miss Yan Healy ရဲ့အထူးရည်ညီလာခံမှာတင်ပြသွားတာနဲ့ပတ်သက်ပြီးတော့အဲ့ဒီညီလာခံကိုတက်ရောက်လာတဲ့မြန်မာကုစားလှယ်အပါအဝင်တခြားနိုင်ငံတွေကတက်ရောက်လာတဲ့ကုစားလှယ်တွေကလည်းပါဝင်ဆွေးနွေးခဲ့ကြပါတယ်။အကြောင်းစုံကိုဒေါ်လှလတန်းကတင်ပြပေးပါလိမ့်မယ်ခင်ဗျာ။
ကုလသမဂ်ထူးဆောင်စားစစ်ဆေးမှုမစ်ရန်ဟီလီထူရီနီလာကန်ရဲ့တတိယကော်မတီမှာမြန်မာနိုင်ငံလူခွေးချင်းနေနဲ့ပတ်သက်လို့ဇန်နဝါရီလနဲ့ဩဂုတ်လကသူ့ရဲ့မြန်မာနိုင်ငံခီးစဉ်တွင်တွေ့ရှိခဲ့တဲ့စိုးရိမ်မကင်းဖြစ်မှုတွေကိုပေါ်ထုတ်နေကတင်ပြခဲ့ရမှာ
It is our earnest hope that an independent reporter would always come up with a balanced report. My delegation regrets that this is
the Tija Song San Sisei Mut Unine, Bamalide, Miatare, Sien Kanzarego, a mere Tobian Bile Melu, Lena Miolingevare, Genaro Gozale Puenine, Dine Sien Kanaha, Ailum of Chidedra, one emivare.
အစီရင်ခံစာမှာမမှန်ကန်မှုတွေလောက်ကျန်မှုတွေအထင်လွဲမှားစေတဲ့ဆွဆွဲချက်အများပြပါနေတာကိုတွေ့ရပါတယ်အပြုသဘောမဆောင်တဲ့ရှုထောင့်ကနေရေးသားထားတာကိုလည်းတွေ့ရပါတယ်။ဒါအပြင်လူခွေးကိုယ်စားလှယ်အနေနဲ့အစီရင်ခံစာကိုအချိန်ကထုတ်ပြန်ခဲ့တဲ့အတွေ့အကြုံလေးနေပြည်တော်ကိုပြန်ညွှန်းဖို့နဲ့တည်တည်ကြကြလည်လာဖို့အချိန်ကောင်းကောင်းမရတဲ့အတွက်လေမြန်မာအသံမှကြီးကတရားဝင်မကျေနပ်ချက်ကိုတင် ဖြစ်ပါတယ
် In assessing human rights we need to compare today's situation with Myanmar's of 4 years ago no one could dispute that the democratic transition has brought about
ကဲ့ဖြစ်ရမှာဒီနေ့မြန်မာနိုင်ငံအခြေအနေနဲ့လွန်ခဲ့တဲ့၄နှစ်ကအခြေအနေကိုနှိုင်းယှဉ်ကြည့်တင်ပါတယ်မြန်မာနိုင်ငံမှာအသွင်ကူးပြောင်းမှုကာလအတွင်းမှာဒီမိုကရေစီနဲ့လူ့အခွင့်အရေးနဲ့ပတ်သက်လို့ကြီးမားတဲ့တိုးတက်မှုတွေရရှိခဲ့ပါတယ်ဆိုတာကိုဘယ်သူမှမငြင်းနိုင်ပါဘူးမြန်မာနိုင်ငံအနေနဲ့အခြားနိုင်ငံတွေလိုလွတ်လပ်ခွင့်ရှိတဲ့အပြင်လူ့အဖွဲ့အစည်းများလည်းလွတ်လပ်ခွင့်နဲ့ပဲပိုကျပြန့်လာသလိုမီဒီယာလွတ်လပ်ခွင့်လွတ်လပ်စွာစုယုံခွင့်တွေရှိလာပါပြီစီးပွားရေးတကလည်းပိုပွင့်လာပြီး policy တွေလည်းပုံမပွင့်လင်းလာတဲ့အပြင်နိုင်ငံရေးစုဝေးပွဲကြီးတွေကျင်းပနိုင်တဲ့အတိုင်းအတာဟာလည်းဒီမိုကရေစီနဲ့လွတ်လပ်ခွင့်တွေရရှိလာတယ်ဆိုတဲ့အရေးလက္ခဏာပါပဲဒီအချက်လက်တွေကိုအစီရင်ခံစာမှာဖော်ပြထားခြင်းမရှိပါဘူ
း Miss Yankee Lee ရဲ့အစီရင်ခံစာကိုတုံ့ပြန်ခဲ့ကြတဲ့ညီလာခံတက်ရောက်တဲ့ကိုယ်စားလှယ်များနဲ့ဗြိတိန်သမ္မတကြီးကတော့လူ့အခွင့်အရေးချိန်နည်းနဲ့ပတ်သက်လို့အဆုတ်ရည်မကင်းဖြစ်မှုတွေကိုတင်ပြခဲ့ပါတယ
် In the lead up to the elections there has been a shrinkage of civil society space creating difficulties for the media and human rights
ဒီကဘွယ်ချင်းပါဖို့နီးကပ်လာတဲ့မှာအခြေခံလူမှုအဖွဲ့အစည်းရဲ့လုံခြုံရေးနည်းမျဉ်းချင်းမြောင်းလာပြီးတော့မီဒီယာနဲ့လူ့အခွင့်အရေးလှုပ်ရှားသူတွေအတွက်ပုံမှုအခက်အခဲတွေကြုံတွေ့လာတာတွေ့ရပါတယ်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့စုယုံခွင့်တို့နဲ့ပတ်သက်ပြီးတော့ကန့်သက်ချုပ်ချယ်မှုတွေတိုးလာတာတွေ့ရတယ်လို့ဖန်ဆီးမှုတွေရှိပြီးစွဲချက်တင်ခံထားရသူတွေလည်းရှိနေပါတယ်ရခိုင်မှာရိုဟင်ဂျာလူမှုအဖွဲ့အစည်းရဲ့အခြေအနေဟာလည်းမြန်မာနိုင်ငံအတွက်အရေးကြီးလှုပ်ဆောင်ပေးရမယ့်ကိစ္စရပ်တစ်ခုဖြစ်နေပါတယ
်တရုတ်ကိုယ်စားလှယ်ကတော့မြန်မာနိုင်ငံမှာတနိုင်ငံလုံးအတိုင်းအတာနဲ့အပြစ်ခံရစရေးစာချုပ်ကိုချုပ်ဆိုနိုင်ခဲ့တာကိုချီးကျူးလိုက်ပါတယ
် China has all along remained seized off and actively supported this peace process and commends the Myanmar government for maintaining social stability and governance social development
ဒီနိုင်ငံအနေနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုကိုအစဉ်တစိုက်ထောက်ခံအားပေးလာတာဖြစ်ပြီးမြန်မာအစိုးရအနေနဲ့လူမှုရေးတည်ငြိမ်မှုနဲ့ဖွံ့ဖြိုးမှုကိုဖော်ဆောင်နိုင်တဲ့ကြိုးပမ်းမှုတွေကိုချီးကျူးပါတယ်လူ့အခွင့်အရေးကာကွယ်စောင့်ရှောက်ရမှာမြန်မာနိုင်ငံအနေနဲ့ပြည်တွင်းရေးကိစ္စရဖြစ်ပြီးအချုပ်အခြာအာဏာပိုင်ဆိုင်မှုကိုနိုင်ငံတကာကလေးစားဖို့နဲ့လူ့အခွင့်အရေးနဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲ့ကြိုးပမ်းမှုကိုဝိုင်းဝန်းကူညီကြဖို့တိုက်တွန်းပါတယ်
။အမေရိကန်အမျိုးသမီးကိုစလေကရိုဟင်ဂျာမွတ်စလင်တွေခွဲခြားဆက်ဆံမှုခံနေရတဲ့အကြောင်းစိုးရိမ်မကင်းဖြစ်မှုကိုအခုလိုထပ်လောင်းပြောခဲ့ပါတယ
်။ Reiterate a serious concern about discrimination and violence against members of the Rohingya and the
Rohingya တွင်မြန်မာနိုင်ငံတွင်ရှိမွတ်စလင်တွေပေါ်ခွဲခြားဆက်ဆံမှုနဲ့အကြမ်းဖက်မှုနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်တဲ့အကြောင်းထပ်လောင်းပြောလိုပါတယ်။စီရင်ခံစာမှာဖော်ပြထားတဲ့အတိုင်းရိုဟင်ဂျာတွေနဲ့မွတ်စလင်တွေဟာဆက်လက်ပြီးခွဲခြားဆက်ဆံခံနေရပါတယ်။ခရီးသွားလာခွင့်အသက်မွေးဝမ်းကြောင်းခွင့်နဲ့ပညာရေးနဲ့ချက်မှတ်ရေးပြုစုစောင့်ရှောက်ခွင့်တွေမှာခံစားခွင့်တွေမှာကန့်သတ်ခွင့်တွေရင်ဆိုင်နေရပြီးအမျိုးဘာသာတာသနာကာကွယ်စောင့်ရှောက်ရေးဥပဒေရလည်းနှိပ်ကိုခံနေရတာဖြစ်ပါတယ်။ဒါအပြင်ဒီနှစ်တခြားနိုင်ငံတွေကိုချီချဖို့ထွက်ပြေးကြသူတွေရေးလဲကျမတို့စိုးရိမ်ပါတယ်လို့အမေရိကန်ကိုယ်စားလှယ်ကပြောသွားတာဖြစ်ပါတယ် EU ဥရောပသမဂ္ဂကိုယ်စားချက်ကိုယ်စားလှယ်ကတော့မြန်မာနိုင်ငံမှာတိုးတက်မှုတွေကိုကြိုးစားလိုက်ပေမဲ့ယုံကြည်ချက်ကြောင့်အကျဉ်းချနေကြသူတွေအားလုံးကိုပြန်လွှတ်ပေးဖို့အခုလိုတောင်းဆိုလိုက်ပါတယ
် We urge the government to release all those imprisoned for exercising the right to freedom and expression and to ensure a safe and
an Lulazo ထုတ်ဖို့ပြောဆိုမှုကြောင့်အကျဉ်းချနေကြသူအားလုံးကိုပြန်လွှတ်ပေးဖို့တောင်းဆိုပါတယ်လူခွင့်လှုပ်ရှားသူတွေနဲ့တရင်နောက်တွေကိုလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ပြုဖို့အပြင်ဘေးအန္တရာယ်ကင်းရှင်းစွာလှုပ်ရှားလှုပ်ဆောင်ခွင့်ပြုဖို့တိုက်တွန်းပါတယ်။ဒါအပြင်အထုကိုယ်စားလှယ်ကိုလည်း ူသွားလိုတဲ့နေရာကိုသွားခွင့်ပြုဖို့နဲ့လူခွင့်ရေးမဟာမင်းကြီးရုံးခွဲဖွင့်လှစ်နိုင်မဲ့အချိန်ချမှတ်ပေးဖို့ကိုလည်းတိုက်တွန်းပါတယ်
။အီရန်၊ကျူဘာ၊ရုရှား၊မြောက်ကိုရီးယားနဲ့လောနိုင်ငံကကိုယ်စီတွေကတော့မြန်မာနိုင်ငံပေါ်ခုလိုလူခွင့်ရေးအထူးစုံစမ်းစစ်ဆေးရေးမှုခန့်အပ်ပြီးစုံစမ်းစစ်ဆေးမှုတွေပြုလုပ်ခါထွေထွေညီလာခံတတိယကော်မတီမှတင်ပြဆွေးနွေးတာတဲ့ဂျနီဗာရှိလူခွင့်ရေးကောင်စီမှကျင်းပတဲ့ UPR ခေါ်နိုင်ငံတကာပုံမှန်ပြန်လည်လေ့လာသုံးသပ်တဲ့စနစ်ရဆွေးနွေးဖို့လိုလားတဲ့အကြောင်းတိုက်တွန်းခဲ့ကြပါတယ်။မြန်မာနိုင်ငံဒီနှစ်နိုဝင်ဘာလ9ရက်နေ့မှာတော့လူခွင့်ရေးကောင်စီရဲ့ UPR မှာတင်ပြဆွေးနွေးဖို့လည်းရှိပါတယ်ရှင်
။မြန်မာနိုင်ငံလူခွင့်ရေးအထူးကိုယ်စားလှယ်မစ်ရန်ဟီလီရဲ့အစီရင်ခံစာချက်နဲ့ပတ်သက်ပြီးတော့တုံ့ပြန်ချက်တွေကိုဒေါ်လာလတန်စူးစီးတင်ပြသွားတာဖြစ်ပါတယ်။အခုတော့ရွေးကောက်ပွဲနဲ့ပတ်သက်တဲ့နောက်ထပ်သတင်းတစ်ပုဒ်ဆက်ပါမယ်။မြန်မာနိုင်ငံမှာနိုဝင်ဘာလ10ရက်နေ့ကျင်းပမဲ့ရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးမှုတွေစတင်ခဲ့တဲ့စက်တင်ဘာလ10ရက်နေ့ကစလို့မဲဆွယ်စည်းရုံးရေးမှာတားဆီးကန့်သတ်မှုတချို့ရှိပေမဲ့အတိုင်းအတာတစ်ခုထိတော့လွတ်လပ်မှုရှိပေမဲ့လည်းကိုယ်စားလှယ်လောင်းနေပေါ်ချင်းချောက်မှုတွေရှိကြကိုတွေ့ရတယ်လို့မြန်မာနိုင်ငံရွေးကောက်ပွဲအခြေအနေကိုစောင့်ကြည့်လေ့လာနေတဲ့ကာတာစင်တာကကြေညာချက်ထုတ်ပြန်လိုက်ပါတယ်။စစ်တပ်တွင်းကမဲယုံနေမှာရွေးကောက်ပွဲလေ့လာသူတွေစောင့်ကြည့်ခွင့်မပေးတဲ့ကိစ္စကိုလည်းကာတာစင်တာရဲ့ကြေညာချက်မှာထောက်ပြထားပါတယ်။အပြည့်အစုံကိုကိုဇော်ဝင်းလှိုင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ။
အမေရိကန်နိုင်ငံအခြေစိုက်ကာတာစင်တာဟာနိုင်ငံတကာရွေးကောက်ပွဲတွေတရားမျှတမှုရှိမရှိဆိုတဲ့အပေါ်စောင့်ကြည့်နေတဲ့အဖွဲ့အစည်းတစ်ခုဖြစ်ပြီးမြန်မာနိုင်ငံကရွေးကောက်ပွဲအတွက်လည်းလွန်ခဲ့တဲ့လအနည်းငယ်ကတည်းကအနီးကစောင့်ကြည့်နေတဲ့အဖွဲ့တစ်ခုဖြစ်ပါတယ်။ရွေးကောက်ပွဲမဲဆယ်စည်းရုံးမှုတွေအတွင်းသူတို့တွေးရှိထားတဲ့အချက်အလက်တွေနဲ့ပါတီအသီးသီးကကိုယ်စားလှယ်လောင်းနေတဲ့တိုင်ကြားချက်တွေကိုအထူးထူးရွေးကောက်ပွဲကျင်းပဖို့ဆက်ရက်အလိုအောက်တိုဘာလ28ရက်နေ့ရက်စွဲနဲ့ကာတာစင်တာကကြေညာချက်ထုတ်ပြန်လိုက်တာပါ။စတင်မလာရှိရနေ့ကစတင်ခဲ့တဲ့ရက်60ကြာရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေမှာအတိုင်းအတာတစ်ခုအထိငြိမ်းချမ်းပြီးလွတ်လပ်မှုရှိပေမဲ့လည်းတချို့နေရာတွေမှာချင်းချောက်မှုတွေရှိနေတာကိုတွေ့ရတယ်လို့ကာတာစင်တာရဲ့ဒီမိုကရေစီအစီအစဉ်ကပူးတွဲညွှန်ကြားရေးမှူးတဦးဖြစ်သူဂျိုနာသန်စတုန်းစတီးစ်က VOA ကိုပြောပါတယ်
I think one of the concerns is that political space remains uneven. There are instances of intimidation and restriction and
so on. ဆိုရင်ကောင်းတဲ့အရာတစ်ခုကတော့နိုင်ငံရေးရလှုပ်ရှားနိုင်မှုမှာကန့်သတ်ချက်တွေရှိနေတဲ့ကိစ္စပါ။အချို့နေရာတွေမှာချင်းချောက်တာတွေကန့်သတ်ချုပ်ချယ်တာတွေရှိနေတာတွေ့ရပါတယ်။အထူးသဖြင့်တော့လက်နက်ကိုင်အဖွဲ့အစည်းတွေနဲ့စစ်တပ်ရှိနေတဲ့နေရာတွေမှာနိုင်ငံရေးပါတီဝင်အချို့ကိုကိုတိလက်ရောက်တိုက်ခိုက်တယ်ဆိုတဲ့တိုင်ကြားမှုတွေကျွန်တော်တို့ရရှိပါတယ်။ဒါပေမဲ့အားလုံးကိုခြုံကြည့်မယ်ဆိုရင်တော့တိတာကြီးမားတဲ့ပြဿနာတွေမဖြစ်စေပဲနိုင်ငံရေးပါတီတွေနဲ့ကိုယ်စားလှယ်လောင်းတွေအပေါ်မဲဆွယ်စည်းရုံးမှုဆိုင်ရာစည်းမျဉ်းစည်းကမ်းတွေကိုမျှတစွာကင်တွဲအသုံးပြုတာကိုတွေ့ရပါတယ်
။အတိုက်ခံ NLD ပါတီကိုထောက်ခံသူတွေကိုတိလက်ရောက်တိုက်ခိုက်ခံခဲ့ရတဲ့အကြောင်းသူတို့ထံတန်ကြားတာတွေလည်းရှိခဲ့တယ်လို့ဆိုပါတယ
်။ The NLD informed us of 5 cases in which their supporters were physically attacked or threatened.
သူတို့ကိုထောက်ခံသူတွေကိုတိလက်ရောက်တိုက်ခတ်ခံခဲ့ရတယ်ဆိုပြီး NLD ပါတီကကျွန်တော်တို့ကို၅ချိန်တိုင်ကြားထားပါတယ်အခြားတိုက်ခိုက်မှုတွေရှိခဲ့တယ်ဆိုတာလည်းကျွန်တော်တို့ကြားသိရပါတယ်ကျွန်တော်တို့ထံကိုတရားဝင်တိုင်ကြားလာကြတဲ့သူတွေထဲမှာ NLD ပါတီအပြင် USDP ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီလည်းပါပါတယ်ဒါတွေဟာရွေးကောက်ပွဲမဲဆွယ်စည်းရုံးမှုဆိုင်ရာစည်းမျဉ်းစည်းကမ်းတွေကိုချိုးဖောက်တာတွေပါလက်နက်ကိုင်အဖွဲ့အစည်းတွေကတားဆီးပိတ်ပင်တာမျိုးမဟုတ်ပါဘူး
NLD ပါတီကိုယ်စားလှယ်လောင်းနေကိုကိုကျွန်းကိုမဲဆွယ်စည်းရုံးရေးသွားဖို့အခက်ခဲကြုံခဲ့ရတာနဲ့ပြိုင်ဘက်ကြံ့ခိုင်ရေးပါတီကတော့ကိုကိုကျွန်းမှာမဲဆွယ်စည်းရုံးမှုအခက်ခဲမရှိခဲ့ဘူးဆိုတဲ့ကိစ္စကိုလည်းကာတာစင်တာအနေနဲ့တရားဝင်မဟုတ်တဲ့တိုင်ကြားစာရရှိခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့လည်းတစ်ဖက်မှာနိုင်ငံရေးပါတီတွေလူထုအခြေပြုလူမှုအဖွဲ့အစည်းတွေအကြားအမျိုးသားရေးနဲ့ဘာသာရေးဆိုင်ရာဟောပြောစည်းရုံးမှုတွေရှိလာမှာကိုစိုးရိမ်နေကြဆဲဖြစ်ပေမဲ့ခုချိန်ထိတော့သူတို့အနေနဲ့အဲ့ဒီလိုဟောပြောစည်းရုံးမှုတွေရှိတာကိုမတွေ့ရသေးဘူးလို့ Jonathan Stone Streets ကပြောပါတယ်။ Carter Center ရဲ့ကြီးညာချက်ထဲမှာရွေးကောက်ပွဲကော်မရှင်နဲ့အစိုးရထံအကြံပြုချက်တချို့တင်ပြထားတာနဲ့ပတ်သက်လို့လည်း Jonathan Stone Streets ကအခုလိုပြောပြပါတယ်
။ We made a couple of recommendations to the government. One is that the activists arrested for posting satirical material online should be released.
ကျွန်တော်အနေနဲ့အစိုးရထံကိုတင်ပြထားတဲ့အကြံပြုချက်တွေမှာတော့ပထမတစ်ခုကတော့ online ပေါ်မှာသေရောစာတွေကိုတင်ပြခဲ့လို့ဆိုပြီးဖန်စီခံထားရသူနှစ်ဦးပြန်လွတ်ပေးဖို့ကျွန်တော်တို့တောင်းဆိုထားပါတယ်။အဲ့ဒီလိုဖန်စီချင်းချောက်မှုတွေမှာနောက်မှမဖြစ်အောင်ကြိုတင်ပြင်ဆင်မှုတွေလည်းလုပ်တင်ပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့ပတ်သက်လို့တော့နိုင်ငံရေးပါတီတွေကတိုင်ကြားလာတာတွေကိုအကောင့်ထဲပေါ်ဆောင်ရွက်ပေးဖို့အထူးသဖြင့်တော့မဲဆွယ်စည်းရုံးတဲ့နေရာမှာဘာသာရေးကိုအသုံးချတာနဲ့ပတ်သက်ပြီးအရေးယူဆောင်ရွက်ပေးဖို့မဲပေးခွင့်ရှိသူတွေစာရင်းကိုကြည်ကြဲပြတ်ပြတ်ထုတ်ပြန်ပေးဖို့မဲပေးခွင့်ရှိသူတွေရဲ့စာရင်းကိုပြည့်စုံတဲ့နေရာမှာနှီးပညာပိုင်းဆိုင်ရာအခက်အခဲရှိနေတာနဲ့အဲ့ဒီအခက်အခဲကိုဘလို့ကင်တွယ်ဖြေရှင်းနေတယ်ဆိုတာပွင့်လင်းမြင်သာမှုရှိအောင်လုပ်ပေးဖို့မဲယုံမှုတွေအနေနဲ့ပြည်ရင်းကရွေးကောက်ပွဲစောင့်ကြည့်သူတွေပေါ်ကန့်သတ်ချုပ်ထည်မှုတွေမလုပ်ဆောင်ပဲလွတ်လပ်စွာလာရောက်လေ့လာခွင့်ပေးသင့်တယ်လို့ကျွန်တော်တို့အကြံပြုထားပါတယ်
ပ ီရောင်စုရုပ်ောက်ပွဲကော်မရှင်အနေနဲ့ပြည်တွင်းပြည်ပကရုပ်ောက်ပွဲစောင့်ကြည့်သူတွေကိုဖိတ်ခေါ်ထားပေမဲ့စစ်တပ်အတွင်းကမဲယုံတွေကိုရုပ်ောက်ပွဲစောင့်ကြည့်သူတွေဝင်ရောက်ခွင့်မပေးဘူးဆိုတော့ကော်မရှင်ရဲ့ရည်တည်ချက်ကိုကြီးညာချက်ထဲမှာထောက်ပြထားပါတယ်ပြည်တွင်းကြိုတင်မဲပေးမှုတွေနဲ့ပတ်သက်လို့အထူးသဖြင့်တမတော်သားတွေရဲ့ကြိုတင်မဲပေးမှုနဲ့ပတ်သက်လို့ရုပ်ောက်ပွဲစောင့်ကြည့်သူတွေသိရှိနိုင်အောင်ထုတ်ပြန်ပေးတယ်လို့လည်းကာတာစင်တာကပြောပါတယ်ကာတာစင်တာကအခုထုတ်ပြန်လိုက်တဲ့ကြီးညာချက်ထဲမှာပါဝင်တဲ့အပြန်ပြုချက်တွေဟာရုပ်ောက်ပွဲမတိုင်ခင်မှာအချိန်မီပြင်ဆင်လို့ရနိုင်တဲ့အချက်တွေဖြစ်တယ်လို့ Jonathan Stone Streets ကပြောပါတယ်နိုင်ငံရေးပါတီတွေနဲ့ကိုယ်စားလှယ်လောင်းတွေရဲ့တင်ပြချက်တွေကိုကာတာစင်တာအနေနဲ့ရုပ်ောက်ပွဲကော်မရှင်ထံတရားအသိပေးအကြောင်းကြားတာမျိုးလုပ်ခွင့်မရှိပေမဲ့လည်းရုပ်ောက်ပွဲကော်မရှင်ကတာဝန်ရှိသူတွေနဲ့မကြာခဏတွေ့ဆုံလေးရှိတယ်လို့ဆိုပါတယ်အထွေထွေရုပ်ောက်ပွဲပြီးဆုံးသွားတဲ့နောက်ပိုင်းမှာလည်းသူတို့အဖွဲ့ကတွေ့ရှိတဲ့အချက်အလက်အပြည့်အစုံကိုကာတာစင်တာအနေနဲ့ကြီးညာချက်ထုတ်ပြန်သွားမယ်လို့ Jonathan Stone Streets ကပြောပါတယ်ခင်ဗျာ
ကိုဇော်ဝင်းလှိုင်တင်ပြသွားတာဖြစ်ပါရယ်ခင်ဗျာတစ်ဆက်ထဲမှာပဲအခုလိုအရေးကြီးတဲ့မြန်မာနိုင်ငံရဲ့ရွေးကောက်ပွဲမှာယုံကြည်ချက်ကြောင့်အကျဉ်းကျခံထားရသူတွေထိမ့်သိမ်းခံထားရသူတွေပါဝင်တဲ့လို့အမျိုးသားလူ့ခွင့်ရေးကော်မရှင်ကပြောဆိုလိုက်ပါရယ်ရွေးကောက်ပွဲမှာပါဝင်ခွင့်ရဖို့အတွက်နိုင်ငံရေးအကျဉ်းသားတွေဖမ်းဆီးခံကြောင်းသားတွေနဲ့ဝန်ရံပြည်သူတွေကိုပြန်လွှတ်ပေးဖို့မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ကအစိုးရကိုတောင်းဆိုလိုက်တာပါအကြောင်းစုံကိုမတ်တင်ကြီးထိုက်ကစူးစီးတင်ပြပေးပါလိမ့်မယ်ခင်ဗျာ
လွတ်တော်ရွေးကောက်ပွဲတွေချင်းပဖို့သတင်းတပတ်ကျော်လောက်ပဲလိုတော့တဲ့အချိန်မှာပဲနိုင်ငံရေးအကျဉ်းသားတွေဖမ်းဆီးခံကြောင်းသားတွေနဲ့ဝန်ရံပြည်သူတွေကိုပြန်လွှတ်ပေးဖို့မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကတောင်းဆိုလိုက်ပါတယ်ဒီလူတွေကိုလူငင်းချမ်းသာ권ပေးဖို့သမရဦးသိန်းစိန်ထံကိုလည်းမေတ္တာရက်ခံထားပြီးအကျဉ်းကျနေသူဖမ်းဆီးခံရသူတချို့ပြန်လွှတ်လာဖို့မျှော်လင့်တဲ့အကြောင်းမြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ဥက္ကဋ္ဌဦးဝင်းမရကပြောပါတယ
်တပတ်လူ့အခွင့်အရေးကြီးညာသာမန်မှာဆိုလို့ရှိရင်လည်းဒါနိုင်ငံကြီးနဲ့ပြည်သူ့အခွင့်အရေးများကိုနေပြီးတဲ့အခါမှာနော်ပါဝင်ကျင့်သုံးပိုင်ခွင့်ဆိုတာကိုပြဋ္ဌာန်းထားပါတယ်ကျွန်တော်တို့မြန်မာနိုင်ငံဆိုလို့ရှိရင်ကမ္ဘာတစ်ခုကြီးညာသာမန်ကိုနေပြီးတော့နော်ထောက်ခံထားတဲ့နိုင်ငံတစ်နိုင်ငံနဲ့ဖြစ်တဲ့အခါမှာဒီလိုအချင်းခါမျိုးမှာတော့အားလုံးလည်းပဲပါဝင်ပြီးတဲ့အခါမှာသာမန်ပြည်ပိုင်ခွင့်ရှိတဲ့လေဒီစားတဲ့အတွက်ကြောင့်မလို့ကျွန်တော်ဒီလိုထုတ်ပြန်ချက်ထုတ်ပြန်ခဲ့ခြင်းနဲ့ကျွန်တော်ဖြစ်ပါတယ်ညောင်လေးကျဲဆိုတာကတော့နော်လူတိုင်းမှာရှိတင်တာပေါ့နော်အဲဒီညောင်လေးကျဲအတိုင်းကျွန်တော်တို့ထုတ်ပေးနိုင်မယ်ဆိုလို့ရှိရင်တော့အားလုံးရွေးကောက်ပွဲမှာနေပြီးတဲ့အခါမှာလွတ်လွတ်လပ်လပ်ပြောလို့ရှင်ရှင်နဲ့အပါဝင်ဆောင်ရွက်သွားနိုင်မှာဖြစ်ပါတယ်ဒါကိုကျွန်တော်တို့ရည်ရွယ်ချက်မှဖြစ်ပါတယ
်မြန်မာအချင်းထောင်တွေထဲမှာနိုင်ငံရေးအချင်းသားအရေးအတွက်အတိအကျကိုတော့မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကအတိအကျမပြောပါဘူးဒါပေမဲ့ပြည်တွင်းပြည်ပအဖွဲ့အစည်းတွေကထောက်ပြပြောဆိုနေတဲ့နိုင်ငံရေးအကျဉ်းသားဆိုတာကိုသမရအနေနဲ့ထည့်သွင်းစဉ်းစားနိုင်ဖို့အစဉ်တစိုက်တောင်းဆိုနေတာဖြစ်တယ်လို့ကော်မရှင်ဥက္ကဋ္ဌကပြောပါတယ
်။ဘာကြောင့်လဲဆိုတဲ့အခါမှာကျတော့တွတ်လိုက်တယ်နဲ့မရဘူးပေါ့နော်။တွတ်လိုက်ပြီးတဲ့အခါမှာကျတော့အပြင်ဘက်မှာကျွန်တော်တို့ရာဇဝတ်မှုကျွလနာတို့ဟာတို့မဖြစ်ဘူးလေဒါအရေးကြီးနေတာဦးနော်။ဟိုတကာတုန်းကကျွန်တော်တို့တွတ်လိုက်တဲ့ခဲမှနေပြီးတော့ရဲနှစ်ယောက်အတက်ခံလိုက်တဲ့ကိစ္စမျိုးနဲ့ပတ်သက်ပြီးတော့ဝေဖန်မှုတွေလည်းအများကြီးဖြစ်လာပါတယ်။ဒါကြောင့်မို့လို့ကျွန်တော်တို့ကနေပြီးတော့ဉာဏ်ဉာဏ်စွာနဲ့ကျွန်တော်တို့ပါဝင်ဆွေးနွေးနိုင်မယ်ဆိုတဲ့အားလေးကိုကျွန်တော်တို့အသေးပေးပြီးတော့လည်းဖော်ပြထားပါတယ်ခင
်ဗျ။မြန်မာအချင်းထောင်တွေထဲမှာတော့ယုံကြည်ချက်ကြောင့်ဖန်ဆီးခံထားရသူတွေအမျိုးသားပညာရေးဥပဒေပြင်ဆင်ရေးငြိမ်းချမ်းစွာဆန္ဒပြတောင်းဆိုခဲ့ကြတဲ့ចောင်းသားတွေနဲ့ပြည်သူတွေကိုစီရင်ချက်မချနိုင်သေးပဲထိမ့်သိမ်းထားသလိုတက်ကြွလှုပ်ရှားသူတွေအလုသမားအခွင့်အရေးတောင်းဆိုခဲ့ကြသူတွေသိသိကံလေယာမြေပြညာရေးဆနပြခဲ့ချသူတွေတရားရင်ဆိုင်နေရဆဲထိမ့်သိမ့်ခံနေရဆဲဖြစ်ပါရဲ့ရှင
်အဲ့တော့မတ်တင်ကြီးထိုက်စူးစီးတင်ပြတော့တာဖြစ်ပါရဲ့ခနာ VOE American တိုင်းရဲ့ကြာသပတေးနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ် VOE ကိုအီးမေးလ်ကနေဝေဖန်အကြံပြုလို့ရတယ်တထေးချင်းတောင်းလို့ရတယ်ဆိုရင်ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ကိုဆက်သွယ်နိုင်ကြပါမယ်ခနာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးခြင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာခင်ဗျာတော်လာရှင်တို့အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပတိနေ့မနေ့ဖက်ထုတ်လွှင့်ချက်တွေဖြစ်ပါတယ်။လိုင်းဒိုမီတာ32 40 48တို့အပြင်လိုင်းဒိုမီတာ50နဲ့လိုင်းလမ်းမီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာပို့ချတာချက်စတာတွေနဲ့အတူ
မဲဆင်းရင်မှားတာကတော့ကျွန်တော်တို့မကြုံဘူးတော့မှားနေကြ။ပြီးခဲ့တဲ့ဂျာပြရုပ်ကောက်ပဲတွေကလည်းရုပ်ကောက်ပဲတစ်ခုလောက်တာမလေ။အဲဒီမှာ
ပတ်စင်မြန်မာရေးတုံးသက်ချက်အစီအစဉ်ကိုပြန်လည်တင်ဆက်တဲ့အခါမှာအပြည့်စုံကြရပါလိမ့်မယ်။အဲဒီနောက်မှာတော့သူယုံကြည်ရာကဏ္ဍကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းမူရင်းမပြတ်ကောက်နှုတ်ချက်ကိုတင်ဆက်ပေးကြပါတယ်။ဦးကျော်စန်းသာစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ။
1960ပြည့်ရွေးကောက်ပွဲလွန်အာနာသိမ့်မှုရဲ့သမိုင်းသင်္ကန်းစာဆိုတဲ့ခေါင်းစဉ်နဲ့ရောဘတ်ထေလာရေးသားထားတဲ့ဆောင်းပါးကို Nikkei Asian Review ကထုတ်လွှင့်တင်ပြလိုပါတယ်။လာမယ့်နိုဝင်ဘာ10ရက်ရွေးကောက်ပွဲကို1960ပြည့်ရွေးကောက်ပွဲနဲ့အနီးဆုံးနှိုင်းယှဉ်နိုင်တယ်လို့ဆိုပါတယ်။ထိုစဉ်ကဥနုမဲအပြအနိုင်ရတဲ့အကြောင်းရင်းတွေထဲမှာသူဟာစစ်တပ်ကိုတမူထူးခြားစွာဆန့်ကျင်ပြခဲ့တာလည်းပါတယ်။ဒါပေမဲ့ဒီချက်ဟာနောက်ခါဗိုလ်ချုပ်နေဝင်ကသူဘာကြောင့်အာဏာသိမ်းရတယ်ဆိုတာအကြောင်းပြလို့ရမယ်လူပုဂ္ဂိုလ်ဆိုင်ရာနိုင်ငံရေးဖြစ်သွားခဲ့ပါတယ်ဗုဒ္ဓဘာသာကိုနိုင်ငံတော်ဘာသာပြုလို့ရေးကတိပေးခဲ့တယ်ရွေးကောက်ပွဲပြည်တာနဲ့ဒီကတိအတိုင်းဖွဲ့စည်းပုံမှပြင်တယ်ဘာသာကြားတိုင်းရင်းသားတွေကဘာသာရေးလွတ်လပ်ခွင့်အတွက်ဖွဲ့စည်းပုံပြင်ဆင်ဖို့လုပ်တော့အယူဆွဲပြင်းတဲ့ဗုဒ္ဓဘာသာဝင်တွေဒေါသဖြစ်ခဲ့ကြပါတယ်တခါဥနုဟာရခိုင်နဲ့မွန်ဂိုပြည်နယ်ပေးမယ်လို့ကတိပြုတယ်ဒီကတိတွေကြောင့်ရွေးကောက်ပွဲတော့နိုင်ခဲ့ပါရဲ့သို့တော်လည်းဒီချက်ဟာနောင်ပြဿနာဖြစ်စီမဲ့မျိုးစစ်ချခဲ့သလိုဖြစ်နေတယ်။ဒီပြဿနာဟာဒေါအောင်ဆန်းစုကြည် 2012 ရွေးကောက်ပွဲအပြီးလွှတ်တော်ရောက်လာတာနဲ့တပြိုင်တည်းပြန်ပေါ်ခဲ့တယ်။ဘယ်လိုမျိုးပြဿနာပေါ်ခဲ့တယ်ဆိုတာကိုတော့ရောဘတ်တီလာကဒီညမှာဆက်လက်ဖော်ပြမှာထားပါဘူးခင်ဗျာ။နောက်ပိုင်းဒီပြဿနာရှုပ်ထွေးလာပြီးအခုအခါအမျိုးဘာသာကာကွယ်ရေးဥပဒေဟာဗုဒ္ဓဘာသာမဟုတ်တဲ့သူတွေရဲ့ဘဝကိုပုံပြီးခက်ခဲအောင်ရည်ရထားတာဖြစ်တယ်လို့ဆိုပါတယ်။အဲ့ဒီနောက်မှာတော့ဒီလိုပြဿနာတွေရောက်နောင်ဗိုလ်ချုပ်နေဝင်အာဏာသိမ်းခဲ့ပြီးဓာရီကိုပြင်ဖို့ကြိုးစားခဲ့တယ်လို့ဆက်ရေးပါတယ်။သို့တော်လည်း2015ရွေးကောက်ပွဲအပြီးမှာတော့စစ်တပ်ကအလားတူအာဏာသိမ်းမဲ့အလားအလာမရှိသလောက်ပဲလို့လည်းခန့်မှန်းထားပါဗျ။ရွေးကောက်ပွဲရလဟာနိုင်ငံစည်းလုံးညီညွတ်ရေးကိုထိခိုက်စေမှာမဟုတ်ဘူးဆိုတာစစ်တပ်ကကြိုတွက်နိုင်တယ်။လူတွေရဲ့မျှော်လင့်ချက်သိမြင်မှနေတယ်။နောက်ပြီးစစ်တပ်အနေနဲ့မမျှော်လင့်တဲ့အန်ဒီရဲ့ပေါ်လာရင်ထိမ့်ချုပ်နိုင်တဲ့အခြေအနေပုံများတယ်လို့ဆိုပါတယ်။ပုံပြီးအရေးကြီးတာကစစ်တပ်အနေနဲ့1962ခုနှစ်ကဗိုလ်ချုပ်နေဝင်လိုနိုင်ငံရေးစနစ်ကိုဖျက်သိမ်းပြီးအာဏာသိမ်းစရာမလိုကာကြုတ်ရဲ့သဘောအရလူအပ်တဲ့ထင်အာဏာသိမ်းပိုင်ခွင့်ရှိနေလို့ပဲဖြစ်တယ်လို့ဆိုပါတယ်။ဆိုတော့နိုင်ငံရေးသမားတွေသတိထားမှာစစ်တပ်ဟာခင်များတို့ကိုမျက်လုံးတော့ကြည့်နေတယ်။သူတို့ဟာနောက်တစ်ကြိမ်အာဏာသိမ်းဖို့လုပ်ပိုင်ခွင့်နဲ့ဖွဲ့စည်းပုံကပေးထားတဲ့တာဝန်ရှိတယ်။အကောင့်ထဲမဖော်နိုင်တဲ့အရာတွေကိုကတိပေးသူတွေလည်းဒုက္ခတွေ့နိုင်တယ်။ဒုတိယကမ္ဘာစစ်ကစကားနဲ့ပြန်ပြောရရင် Careless talk costs lives.အမှတ်တမဲ့ပြောတဲ့စကားကြောင့်အသက်တွေဆုံးရှုံးရတာမျိုးဖြစ်လာနိုင်တယ်လို့ရောဘတ်ဒီလာကရေးသားထားပါခင်ဗျာမြန်မာညဉ့်ညံရေးကိုတရုတ်ကြီးကြပ်ကူညီနိုင်တယ်ဆိုတဲ့ခေါင်းစဉ်နဲ့ Global Times မှာဒင်းဂန်းရေးသားထားတာကိုဆက်လက်တင်ပြလိုပါတယ်မြန်မာနိုင်ငံညဉ့်ညံဖြစ်စဉ်မှာအနောက်နိုင်ငံတွေနဲ့ဂျပန်ပါဝင်တာမကြိုက်လို့တရုတ်ဝင်နှောက်ခဲ့တယ်ဆိုတဲ့ဆူဆွဲချက်တွေဘယ်လိုဖြစ်လာတယ်ဆိုတာမသိရပါပဲမိစရာဖြစ်လာတာကတော့မြန်မာညဉ့်ညံဖြစ်စဉ်မှာတရုတ်ဟာစောင့်ကြည့်ကြည့်ကြပ်သူတယောက်ဖြစ်လာနိုင်မလားဆိုတာပဲဖြစ်ပါတယ်မြန်မာနိုင်ငံရဲ့တည်ငြိမ်ရေးကိုတရုတ်ဟာအနောက်နိုင်ငံတွေထဲပိုပြီးဂရုစိုက်တယ်။မြန်မာနဲ့တရုတ်တို့ဟာနိုင်ငံရေးစနစ်ချင်းမတူကြပေမဲ့နှစ်နိုင်ငံတိုးတက်တည်ငြိမ်ရေးအတွက်ဆက်ဆံကြရမှာအတားအဆီးမဖြစ်နိုင်ပါဘူး။မြန်မာနိုင်ငံဟာပါလီမန်စနစ်ကိုကျင့်သုံးတယ်ဆိုပေမဲ့အနောက်နိုင်ငံတွေနဲ့မြန်မာနိုင်ငံတို့ဟာနိုင်ငံရေးစနစ်ချင်းယဉ်ကျေးမှုအစဉ်လာချင်းတိုင်းရင်းသားထွေပြားပုံချင်းမတူကြပါဘူး။ဒါကြောင့်အနောက်နိုင်ငံတွေဟာတိုင်းရင်းသားတွေနဲ့ပြုလုပ်တဲ့ညီညာရေးဆွေးနွေးပွဲမှာစိစက်ညီနိုင်သူအဖြစ်ဆောင်ရွက်နိုင်တဲ့သဘာဝအနေအထားမှာမရှိပါဘူးလို့ဆိုပါတယ်။တရုတ်ဟာကုလသမဂ္ဂညီညာရေးထိမ့်တက်ဖွဲ့တွေမှာပါဝင်ခဲ့ပြီးတဲ့အတွေ့အကြုံရှိတယ်။မြန်မာညီညာရေးဆွေးနွေးပွဲတွေမှာအပြုသဘောနဲ့ပါဝင်မှုတွေ2013တုန်းကမြန်မာအစိုးရနဲ့ကချင်ကောင်ဆောင်တွေဆွေးနွေးပွဲကိုဆွေးနွေးမှလက်ခံကြီးမှပြခဲ့တယ်။ဒါကြောင့်မြန်မာညီညာရေးအတွက်တရုတ်နိုင်ငံဟာအနောက်နိုင်ငံတွေနဲ့ဂျပန်တို့နဲ့ပူးပြီးထူးထူးခြားခြားဆောင်ရွက်ပေးထိုင်တယ်လို့ရေးသားထားပါတယ်။ဆောင်းပါရှင်ဟာတရုတ်အစိုးရအပေါ် People's Daily သတင်းစာရဲ့အကြီးတန်းအက်ဒီတာတူဖြစ်ပါတယ်ခင်ဗျာ။
ဒါကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းတင်ပြချက်တွေကိုကောက်နှုတ်ပြီးတော့တင်ဆက်ပေးကြတာဖြစ်ပါတယ်ခင်ဗျာအခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြအောင်ပါ မနက်ခင်းတိုင်းနားဆင်နေကြအမေရိကန်ဤဒီယန်အတုံးတုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတန်းကစီစဉ်တင်ဆက်ပေးနေပါတယ်ခင်ဗျာ
ဒီကနေ့မနေ့တင်ပြမယ် EDM အတုံးကတော့
Living Hand to Mouth
ဖြစ်ပါတယ်စာလုံးပေါင်းက L I V I N G Living က L I V E Live ဆိုတဲ့စကားလုံးကလာပြီးတော့အသက်ရှင်နေထိုင်တာကိုဆိုလိုတာဖြစ်ပါတယ် H A N D Hand ကလေ T O 2ကမှာ M O U T H Mouth ကပါစားဆိုတော့စကွိုက်ခွန်ရဲ့ဓာတ်ရိုက်အသေးပဲကတော့ဘဝရတ္တိတာလက်ကဏီပါစားဆိုပြီးတော့အသေးပဲရပါတယ်ဒီသုံးဆင့်သက်လာတာကတော့စီးပွားရေးကတ်ဆိုက်ခဲ့တဲ့1920ခုနှစ်များကပထမကမ္ဘာစစ်တွင်းကလို့ဆိုပါတယ်လူတွေကစီးပွားပြည့်တိတ်ကြတဲလွန်းလာတော့နောက်ထမင်းတနဘယ်တော့စားရမှမသိတဲ့အခြေအနေမျိုးကိုရောက်နေကြတဲ့ခေတ်ကဖြစ်ပါတယ်လက်ထဲမှာစားစရာရောက်လာတာနဲ့ပါစပ်သေးတန်းထရမယ့်အခြေအနေမျိုးမျိုး hand to mouth လို့တင်စားပြောတာဖြစ်ပါတယ်ကျမတို့မြန်မာမှာတော့တနေ့လုံးမှတနေ့စားရတဲ့စီးပွားရေးမချောင်လေတဲ့ဘဝကြက်တဲတဲ့ဘဝမျိုးကိုဆိုလိုတာဖြစ်ပါလေဒီအသုံးနဲ့ပတ်သက်လို့ George ကိုပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် The Browns have 3 kids. The husband recently lost his job, so the family is now living hand to mouth.
Brown မိသားစုမှာကလေးသုံးယောက်ရှိတယ်။ခင်မွန်းဖြစ်သူကလည်းမကြသည့်မိကပဲအလုပ်ပြုတ်သွားခဲ့တယ်ဒါကြောင့်သူတို့မိသားစုမချောင်လေဘူးကြက်တဲလှတယ်လို့ထိပေရပါလေဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The Browns have 3 kids. The husband recently lost his job, so the family is now living hand to mouth.
ဒီနေ့လုံးမှတနေ့စားရတယ်ကြက်တဲလှတယ်မချောင်လေလှဘူးဆိုရင်ဘယ်လိုပြောမလဲ
Living hand to mouth.
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဒါကတော့အင်္ဂလိပ်စာသင်ခန်းစာပို့ချချက်ကိုကြားခဲ့ကြတာဖြစ်ပါရယ်ခင်ဗျာအခုတော့မြမအရေးသုံးသက်ချက်အစီအစဉ်ကိုတင်ဆက်ပေးပါတော့မယ်မြမနိုင်ငံအနာဂတ်အတွက်အမတန်အရေးကြီးလာတဲ့ရွေးကောက်ပွဲကျင်းပဖို့နှီးကပ်လာခြင်းအထိပြန်ပြင်လို့မရနိုင်တော့တဲ့မဲစရင်အမှားယွင်းတွေကြောင့်ပြည်သူတို့ချို့မဲပေးခွင့်ဆုံးရှုံးကြရမှာဖြစ်တယ်လို့ရွေးကောက်ပွဲရဲ့ရက်လက်မှာပါရက်ခတ်မှုတွေရှိလာနိုင်တဲ့အခြေအနေဖြစ်နေပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ပါဝင်ရှင်ပြန်ကြမယ်အမတ်လောင်းတွေနိုင်ငံရေးပါတီတွေကပိုးပြီးတော့ထိထိရောက်ရောက်ထောက်ပြပြောဆိုတဲ့နဲ့တိုင်တန်းအရေးယူတာတွေလုပ်တဲ့နဲ့လို့တုံသက်သူတွေကပြောကြပါတယ်။1990ပြည်နှစ်ရွေးကောက်ခံပြည်သူ့ကိုယ်စားလှယ်လောင်း NLD ဗဟုကော်မတီဝင်ဟောင်းဦးစောနိုင်နိုင် EBSDF ခေါင်းဆောင်ဟောင်းမြမအရေးတုံသက်သူဦးအောင်သူငိမ့်တို့နဲ့ဦးကျော်စံတာကဆွေးနွေးတုံသက်ထားတာကိုနားဆင်ကြပါခင်ဗျာ
။ဒီမှာဥဆုံးမိချင်တာကတော့အခုရွေးကောက်ပွဲကျင်းပဖို့လှုပ်လာတဲ့အချိန်မှာမမှန်ကန်မှုပေါ့လေမသမာမှုလို့တော့ကျွန်တော်လောလောဆယ်မှာခင်မွန်မတက်ချင်းသေးပါဘူးမဲစင်းရင်မှားရင်မှုဘယ်တော့တောင်မှားတယ်လဲဆိုရင်အပြင်းမှားရောက်နေတဲ့မြန်မာပြည်သူတွေကိုကြည့်မယ်ဆိုရင်ထိုင်းမှာအနည်းဆုံး2သန်းကျော်လောက်ရှိတဲ့ကောင်သူကြီးတို့အများကြီးသိပါလိမ့်မယ်အဲ့ဒီထက်မှမှ600လောက်ပဲကျူတင်မဲပေးပိုင်ခွင့်စီးရင်မှာပါပြီးတော့400ကျော်လောက်ပဲမဲပေးခွင့်ရရှိခဲ့ရဆိုတာအင်မတန်မှစိတ်မကောင်းစရာဝန်းနေစရာကောင်းတဲ့ကိစ္စဖြစ်ပါတယ်အလားတူတော့ပဲမြန်မာနိုင်ငံတွင်းမှာလာတဲ့ local migrants တွေပြည်တွင်းမှာပဲကိုယ်မှမနေဘဲနဲ့တခြားနေရာမှာသွားအလုပ်လုပ်နေတဲ့လူတွေရဲ့မက်ဆေ့ချ်မပါမှုဟာလည်းပဲအလွန်ဆိုးဆိုးရွားရွားဖြစ်နေဆိုတာတွေ့ရပါတယ်ဆိုတော့ဦးနိုင်နိုင်များတစုံတရာပြောချင်ပါသလားဒီမှားယွင်းမှုနဲ့ပတ်သက်ပြီးဘယ်လောက်မှားတယ်ဆိုတော့အမှားကိုပေါ့လေ
ဟိုမက်ဆေ့ချ်မှားတာကတော့ကျွန်တော်တို့မကြုံဘူးတော့မှားတယ်ဗျပြီးခဲ့တဲ့ဂျာပြတ်ရုပ်ောက်ပဲတွေကလည်းရုပ်ောက်ပဲတခုလုပ်တာမလေအဲဒီမှာလည်းဆန္ဒနယ်မြေ40ကျော်ရှိတာပဲသူလည်းအဲ့လိုမှားတာမရှိဘူးဗျအခုမှချူချူချာချာဗျာဒီမဲစရင်မလုတ်ခင်ကာလလေးမှာဒီလုံးကျတကောင်စင်းတကောက်တဲ့ဥစ္စာကြီးကိုတေးချာလုတ်တယ်ဗျကောင်းအိမ်ဆိုင်ရာရောက်စစ်သေးရပါဗျလုတ်တာပေါ့ဗျလူဦးရေစရင်အင်းတော်စုစရင်နေတေးချာလုတ်ပြီးတဲ့အခါမှာမကြဘူးနောက်တော့ခဏလောက်ခါမဲစရင်ဆိုရပေါ်လာတယ်မဲစရင်ပေါ်လာတဲ့အခါမှာဒီလိုမှားတဲ့ဥစ္စာကြီးတော့ဟာဒါဘာကြောင့်မှားတာလဲဆိုတဲ့ဥစ္စာဘယ်လို့မှပြုလို့မရဘူးဗျာအဲ့တော့ဒီဥစ္စာကတမယိုးရမှားတလားကလေးကအဲ့ဒါဒီခေတ်ကြီးမှာဗျာဒီပညာတို့ဟာဒီစနစ်ကွန်ပျူတာကိုအသုံးပြုလို့ရတယ်ဗျာကလေးကအဲ့ဒါဆိုတဲ့ဒီသိရေးစကြီးမှားစရာတွေမရှိဘူးဗျာ
သူတို့လည်းဒီဥစ္စာကြီးမှားရတယ်ဆိုတာကမှားအောင်လုပ်လို့မှားတာပဲလားဆိုတဲ့တံပြားဝင်စရာကိုသူတို့တွေ့ရပါတယ
်ဟုတ်ကဲ့ခင်ဗျဦးအောင်သူငယ်ဒီလိုမက်ဆင်းဟာအဆမတန်မှားယွင်းနေမှုကြောင့်ဖြတ်တဲ့ရွေးကောက်ပွဲဖြစ်ဖို့အလားအလာကဘယ်လောက်ထိထိခိုက်စေမယ်ထင်ပါလဲဒီလိုမှားယွင်းမှုက
ဟိုအရင်ရွေးကောက်ပွဲတွေတုန်းကဒီကျွန်တော်တို့မှတ်ပုတ်တင်ပြရတယ်ဆိုလို့ရှိရင်သတ်မှတ်တဲ့မဲယုံတွေကမဲပေးလို့ရတယ်နေသားပါတော့အခုချိန်မှာကြတော့ဒီမဲသင်းထဲမှာပါတဲ့ဒီမှာပဲမဲပေးခွင့်ရှိမယ်ဆိုတဲ့အာမျိုးကန့်သက်ချက်တစ်ခုလုပ်လိုက်ပါတယ်လုပ်လိုက်တဲ့အခါမှာကြတော့အခုကမဲသင်းထဲမှာပါမပါဆိုတဲ့ကြေညာပို့ပြီးတော့အရေးကြီးသွားတာပေါ့နော်ဆိုတော့အဲ့ဒီအချိန်မှာကြတော့အခုကျွန်တော်မှားယွင်းနေရတယ်အများကြီးတော့ရှိပါတယ်ဒါပေမဲ့လည်းတစ်ဖက်မှာလည်းဒီလိုနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပေါင်းပြီးတော့ရွေးကောက်ပွဲကော်မရှင်ကလုပ်နေတာရှိပါတယ်အထူးသဖြင့် IFES လို့ခေါ်တဲ့ဒီ American Cricket Site အဖွဲ့အစည်းနဲ့လည်းပေါင်းပြီးလုပ်ပါတယ်ဒါပေမဲ့ဒီပုံစံဒီဘက်ကနေရောဟိုဒီကိစ္စနဲ့ပတ်သက်လို့တော့လုံးဝတမတာမှမပြောပဲရှိနေတယ်ဆိုတော့နောက်တစ်ခါကျတော့ရွေးကောက်ပွဲကော်မရှင်ဆိုလိုက်ပြီးမဲဆင်းရေးနေပါတာနဲ့ပတ်သက်လို့တာဝန်ခံမှုကတော်တော်အားနည်းတယ်လို့ထင်ပါတယ်ဆိုတော့အဲ့တော့မဖြစ်လာနိုင်လဲဆိုတဲ့အခါကျတော့ရွေးကောက်ပွဲနေ့မှာလူတွေကနာမည်မဲဆင်းရေးနဲ့မပါတာလို့အခုတစ်ခါကျတော့နောက်ဒီမဲပေးခွင့်သက်တည်ခံကပ်ပြားတွေဆက်ထုတ်ပြီးရဲဆိုတဲ့အားမျိုးပေါ့နော်ဒါကမျိုးတွေကလည်းဆက်ဖောက်ပွားမှုတွေဖြစ်လာနိုင်ပါအဲ့တော့အများကြီးအငင်းပွားကြရည်ရှိတယ်လို့တော့ထင်ပါတယ
်။ဟုတ်ကဲ့အဲ့တော့ကောင်သူကြီးပြောသွားသလိုပဲကြိုတင်လက်မှတ်တွေထုတ်ပေးမယ်ဆိုတော့အဲ့ဒီလက်မှတ်ထဲမှာလက်မှတ်ကန်ဆောင်သူရဲ့ identity ဘာမှမပါဘူးရဲ့ဓာတ်ပုံတွေပါတယ်ဆိုတော့ဒီတိုင်းသူတို့တိုက်တဲ့လူကိုထုတ်ပေးပြီးတော့ပြီးကျင်သလိုပေးကြဆိုတာမျိုးလည်းဖြစ်လာနိုင်တယ်ပေါ့ခင်ဗျာဒီမှာခုနက
မဲစရင်ကပါတဲ့လူတွေကမဲသွားပြီးတဲ့အခါမှာမဲယူမှာသူကြရမယ်အထောက်အထားကသူရဲ့မှတ်ပုံတင်ကြရုံတော့တည်းဘူးခါကြတော့ဒီဥစ္စာကိုမလုပ်ဘဲနဲ့မှတခါလေကပ်ပြားကိုကပ်သွားထုတ်ဒါပေမဲ့ဒီသွားထုတ်တဲ့လုပ်ငန်းတခုပို့သလိုသွားမထုတ်တဲ့ကိစ္စလည်းရှိတယ်အဲ့တော့အခုခါပြန်ကြားလာကတီးကြတော့မဟုတ်သေးဘူးပြားဟောဒီအဲ့ဒီကပ်ပြားမဲပြေးသူကပ်ပြားမထုတ်သေးလေတော်လဲပဲတဲ့တခါဖတ်ဖို့တည်းရှိရပါစေပြောတယ်ဝိဝါကျတွေကွဲတာပေါ့လုံးချက်လုပ်ငန်းတွေအကုန်လုံးရှုပ်ချွေးလာတဲ့ခါတော့မှားပြင်းမှုတွေမကဘူးဒါဟုတ်မှားပြင်းမှုကိုအများထုတ်ပြီးတော့မတရားလုပ်တဲ့ကိစ္စတွေကိုအခွင့်အလမ်းပေးသလိုဖြစ်နေတယ်ကွာအဲ့တော့ဒီစားကလုတ်ထုတ်လုတ်လုတ်တဲ့ကော်မရှင်တွေနဲ့မူဝါဒချရလူတွေမှာအများကြီးတာဝန်ရှိတယ်ကြာ။ရှင်းပြောဒီရုပ်ောက်ပွဲရတော့ရှုပ်ကျွေးပူတည်မှုတွေဖြစ်ပေါ်နေတာတော့သိကြနေပြီကြာ
။ဟုတ်ကဲ့။ဦးနိုင်နိုင်ကဒီဟာမှားယွင်းတဲ့အတွက်ကြောင့်မသမားမှုတွေဖြစ်လာတယ်။ကျွန်တော်စဉ်းစားမိတာမသမားမှုဖြစ်စေခြင်းလို့အများတမင်မှားလေသလားဆိုပြီးတော့လူတော်တော်များများတွေ့ကြပါတယ်အဲ့ဒါ။အဲ့ဒါကိုကောင်သူကြီးဘယ်လိုကြားပါလဲခင်ဗျာဘယ်လိုထင်လဲ။
ကျွန်တော်အမြင်ကတော့ဒီကိစ္စကဟိုတမင်တကာပေါ့နော်။အပမာမှုကိုဖန်တီးတယ်လို့ဒီလိုလုပ်တယ်လို့တော့ကျွန်တော်မယူဆဘူး။ဒါဖြစ်လို့ကျွန်တော်ဒီလိုပြောတဲ့ဆိုတော့နိုင်ငံတကာအဖွဲ့အစည်းတွေလည်းပေါင်းပြီးလုပ်နေတာလည်းရှိတယ်ပေါ့။အဲ့တော့နောက်တစ်ခါကျတော့ကျွန်တော်ဖတ်ရတဲ့ဒီဟိုဒီတရေတစ်ခုပေါ့ဗျာ။ဆိုတော့အဲ့မှာပြောရလဲဆိုတော့ဒီအောက်ခြေမဲယုတ်ကြီးကတင်ပြီးတော့သူတို့ရက်ွက်ထဲမှာအမှန်တကယ်ရှိတဲ့စီးရင်းကိုတင်ပေးလိုက်ပါတယ်။ဆိုတော့တင်ပေးလိုက်တဲ့အခါမှာကျတော့တကယ်မှာကဒီ IFES အကြံပြုတာကကျတော့အခုပုံစံ66မြေဆောင်6လို့ပြောတဲ့ဒီကျွန်တော်တို့ဒီခုကြီးကြပ်ရေးမှာရှိတဲ့စီးရင်းကိုပဲအတည်ယူဖို့ဆိုပြီးတော့အတည်ပြုတော့ဗျာဆိုတော့အဲ့ကာလမှာပဲတစ်ဖက်မှာအမားရွေးနေရပို့ပို့ပြီးတော့ရွှေ့ရွှေ့ပြီးလာတယ်နောက်တစ်ခါနီးပညာပိုင်းဆိုင်ရာပြဿနာတွေမှာလည်းကျွန်တော်တို့ဟိုစာရိုက်မှုပါဘူးကိစ္စတွေမှာ subcontract ပေးလိုက်တာတွေကိစ္စတွေမှာတော်တော်များများပြဿနာတွေရှိပါတယ်ဆိုတော့အဲ့တော့ဟိုကျွန်တော်မြင်တာကတော့တမင်တကာမားရွေးတာတဲ့ဆိုင်ကျွန်တော်တို့ဟိုဘာမှမလဲပြင်ကိုပါဟိုကချိုးရရဲ့ဌာနအကြီးကြီးပါဒီလိုအားနည်းချက်တွေရှိလို့အခုချိန်မှာပေါင်းစုံပြီးတော့ပေါ်ပြလာလို့ကျွန်တော်ပူကြီးစားတယ်
။ဟုတ်ကဲ့။ဦးနိုင်နိုင်ရဲ့သဘောထားလည်းသိကြည့်ပါလေဒီကိစ္စနဲ့ပတ်သက်ပြီးရော
။အရှင်းရှင်းပြောလို့ရှိရင်ဒီမဲစရင်မဲဆန္ဒပေးမဲ့လူရဲ့စရင်ကိုလုတ်တဲ့လုပ်ငန်းကဘာမှရှုပ်ချွေးတာမရှိဘူးဗျ။ဘန္ဒာရီငွေတီလက်တော်လုပ်ငန်းကရှိတယ်။တော်တော်ပြင်ရတဲ့ကုမ္ပဏီတွေရှိတာကိုရကုလသမဂ္ဂလိုနေရာကြီးရှားအဖွဲ့စီတဲ့ကုမ္ပဏီတွေရှိရ။အဲဒီမှာရုံးလုပ်ငန်းကလည်းခက်ခဲဘာမှလုပ်ပြရမရှိတဲ့ဥစ္စာကိုဒါကိုရှုပ်ချွေးအောင်လုပ်တဲ့ဥစ္စာကဒီရှုပ်ထွေးအောင်လုပ်ရတာဝန်ရှိတဲ့ကော်မရှင်ကလူရဲ့လုံရည်ကရင်အမှန်ညံ့ဖြစ်လို့လားဒီလိုပြောတော့လေဒီတဲ့ဒီထားကိစ္စတည်းသူလုပ်နေတာပဲလေရှုပ်ထွေးအောင်တင်းကဘာကြောက်လို့တလဲဆိုတော့သံမီးရဖြစ်ပြချစ်နေတယ်က
ဟုတ်ကဲ့တလောက်တော့ညံ့သလားဆိုတာကျွန်တော်လည်းပဲအမြဲတမ်းမေးနေတဲ့ကိစ္စပါစည်ရင်တော့မှအောင်မလုပ်နိုင်ဘူးဆိုတဲ့ပုဂ္ဂိုလ်ဟာရေကောက်ပွဲကော်မရှင်ဘယ်နဲ့လုပ်ပြီးတော့ဒီလူကိုဥက္ကဋ္ဌခံရတယ်ဆိုတော့အဓိကမေးစရာဖြစ်ပါတယ်ဒါဖြင့်သူတို့ဟာတမင်တကာလုပ်တယ်ဆိုရင်လည်းပဲကိုအောင်သူကြီးပြောတဲ့နိုင်ငံတကာအတိုင်းအတိုင်းဘာလုပ်နေတယ်လဲဒီလူတွေမြန်မာနိုင်ငံအခုရွေးကောက်ပွဲကိုကြည့်ရတာသူရဲ့သဘောထားဟာတကယ်အမှန်တိုင်းဖြစ်စေခြင်းနဲ့ဆန္ဒရှိရလားကျွန်တော်ဒီဘက်ကအမေရိကကမြန်မာအရေးကျွမ်းကျင်တဲ့ပညာရှင်တွေတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကိုကျွန်တော်ကြားခဏမေးဖြစ်ပါတယ်
သူတို့အရင်ကလို free and fair election ဖြစ်ရမယ်လို့မပြောတော့ဘူး inclusive တို့ credibility တို့ဒါ transparent တို့ရှောက်ပြောလာရတယ်အဲ့ဒါကိုမေးကြည့်တော့တချို့ကဘာပြောလဲဆိုရင် free and fair လို့သုံးလို့မှမရတာတဲ့သူကဖွဲ့စည်းပုံမှာအားနည်းနေတာနောက်ပြီးတော့ဒါဘာသမရကိုရွေးချယ်ခြင်း qualifications ကိုပိတ်ပင်ထားတာစစ်တပ်ကအနာအများကြီးယူထားတာဒီကိစ္စတွေကြောင့် level playing field မဟုတ်ဘူးဆိုပြီးတော့ဒါ free and fair မဆုံးမနဲ့ပုံပြီးမှန်ကန်တဲ့အသုံးနှုန်းဖြစ်တာကိုရှော့ပြီးတော့သုံးတယ်လို့ပြောကြပါတယ်ဆိုတော့အခုကိစ္စမှာလည်းဒီ American က ISIS ကဒီအဖွဲ့တွေကဘာဖြစ်လို့ဒီကိစ္စကိုမှန်ကန်အောင်မလုပ်နိုင်တာလဲဒီအမှားရင်းကိုဘာကြောင့်ပြင်းပြထန်ထန်ထောက်ပြီးမပြောကြသလဲဆိုတာမေးစရာရှိပါတယ်။ကွန်သူကြီးဘာပြောချင်ပါလဲ
။ဟုတ်ကဲ့ဟိုကျွန်တော်မြင်တာကတော့ခုနဟိုဦးကျော်သားကပြောသလိုပါပဲ။သူတို့အနေနဲ့ဒီကိစ္စတွေမှာဟိုအကျဉ်းချက်ကြလဲပါဝင်ပတ်သက်နေတယ်။ခုနလို contract တွေရမုံငွေတွေအများကြီးပြီးနေတဲ့ကိစ္စတွေလည်းရှိပါတယ်။ဘာဖြစ်လို့အခုချိန်မှာသူတို့ကနှုတ်ဆက်နေတယ်လေဘာလို့မပြောတယ်လဲဆိုတော့ကျွန်တော်လည်းမေးဖို့ထုတ်ချင်တဲ့ကိစ္စပ
ါဆိုတော့အခုလို့ဖြစ်လာရင်ကျွန်တော်ထင်ပါတယ်ရွေးကောက်ပွဲပြီးတဲ့အခါမေးကူရောရေးတွက်တဲ့အခါရောဒီလူတွေမှန်မှန်ကန်ကန်ရေးတွက်နိုင်ပါမလားကျွန်တော်တော့သံသယရှိတယ်ခုနိုင်နိုင်ဘယ်လိုသဘောပါလဲ
အရင်ခွန်ကူက90တော့မေးရတဲ့သူတို့ရိုးစင်ပါတယ်သက်ဆိုင်ရမေးရုံနဲ့တော်တော်ကုစလေရဲ့မေးရုံကုစလေဒီအရှိမကြီးရတယ်ပေါ့ဗျာစင်ဒီယာလုပ်တယ်ပေါ့ဗျာပြီးလို့ရှိရင်မြင့်တဲ့ကော်မရှင်ပေါင်းနေပေါ့ဗျာဒီလိုရှင်းရှင်းလင်းလင်းလေးလုပ်တော့အခုတော့လည်းပဲဒီမှာမဲယုတ်ကူအသီးသီးမှာတော့သွတ်တော့ကုစလေမဲယုတ်ကူစလေရှိကြပါတယ်သွတ်တဲ့မဲယူတဲ့အခါမှာမဲပြားကိုတတ်မှတ်တဲ့အခါမှာမဲပြားတိဝဏ္ဏပြောလို့ပေါ့ဒါတည်းဝေမဲပြားဖြစ်တဲ့ပဲမဲဖြစ်တဲ့ဆက်တတ်မှတ်တဲ့အခါမှာလည်းပြဿနာဖြစ်လာနေတယ်ပေါ့ဒါပေမဲ့အလုံငန်းတစ်ခုကိုချုပ်ချင်ပြီးတော့နမိတ်ဖက်တာတို့ဟိုမနစ်လာမလို့ရှင်ဘူးကြဒါပေမဲ့အချိန်ကကြတဲ့စရင်အင်းတော်မှားနေလို့ရှိရင်ကျန်တဲ့ကိစ္စတွေမှာလည်းမှားရင်းမှုဖြစ်ဖို့ဆိုတာအခွင့်အလမ်းများတယ်လို့ပဲကျွန်တော်ယူဆပါတယ်
ဟုတ်ကဲ့တကယ်လို့များအဲ့လိုဆက်လက်ပြီးမှားလာခဲ့ရင်အခုကူညီတဲ့နိုင်ငံတကာအဖွဲ့တွေစောင့်ကြည့်အဖွဲ့တွေကဘယ်လောက်ထိတတ်နိုင်မယ်ထင်ပါလဲကောင်သူငယ
်ဟုတ်ကဲ့ဟိုနိုင်ငံတကာအဖွဲ့ကြီးတွေဘက်ကတော့ဒီရွေးကောက်ပွဲမှာဟိုသူတို့မြင်တဲ့အတိုင်းပဲညှတာတယ်သို့မဟုတ်ရင်လည်းပွင့်လင်းမှုရှိတယ်စသဖြင့်ဒါတော့ပြောနိုင်ပါတယ်ဒါတိုင်းမဲ့ခုနပြောသလိုပဲကျွန်တော်တို့ဟိုသူစစ်စနာလုပ်ငန်းမှာပြောရင်ကျွန်တော်တို့ baseline data လို့ခေါ်တဲ့အခြေခံအချက်လက်တွေကမှားနေမှာဆိုရင်အထီထုတ်တဲ့အခါမှာနောက်ပိုင်းဆုံးကိုမှားနေတဲ့ပြဿနာရှိပါတယ်ဆိုတော့အဲ့တော့ခုနပြောသလိုပဲအခုအခြေခံပဲစီးရင်တွေကစားလို့မှားတယ်ဆိုရင်ကျွန်တော်တို့ကဘယ်အခြေခံပေါ်မှာယူပြီးတွတ်မှာလဲဘယ်လိုမျိုးတွတ်မှာလဲဆိုတဲ့ဟာကနောက်ပိုင်းပြဿနာတွေအများကြီးရှိနိုင်တယ်လို့ဆိုပါတ
ယ်ဟုတ်ကဲ့ဆိုတော့အဲ့ဒီပြဿနာတွေကိုဖြေရှင်းနိုင်မဲ့လာလာပြန်ပြီးတော့တက်မှတ်အောင်မှန်မှန်ကန်ကန်ပြည်သူတွေရဲ့တသက်မှတ်တစ်ခါအင်မတန်အရေးကြီးတဲ့ရွေးကောက်ပွဲပါဒီပွဲဟာဒီဟာမှာမှန်မှန်ကန်ကန်ဖြစ်အောင်ပြည်သူတွေရဲ့သဘောထားဆန္ဒအမှန်တကယ်ပေါ်လာအောင်ပြန်လည်ဆောင်ရွက်နိုင်မဲ့နည်းလမ်းကိုတွေးမိပါလား
ဟုတ်ကဲ့အခုလုံးလုံးစင်မှာတော့ကျွန်တော်မတွေ့ဘူးခင်ဗျာအခုလုံးလုံးစင်မှာတော့ဒီလက်ပြင်းနေဖန်ကအောင်လုပ်ဖို့ဆိုရင်ဆက်ပြီးအခြေယူရအောင်ပဲသဘောလည်းရှိပါတယ်အဲ့တော့တချို့ပါတီတွေကလည်းဒီကောက်ဝေရှိဆိုင်နေတယ်ဆိုတဲ့ဟာမျိုးလည်းပြောနေကြတယ်ရှိပါတယ်နောက်တစ်ခုကတော့ဒီအခုပါတဲ့ NLD ပါဝင်ပေါ့နော်ကျွန်တော်တို့ပါတီတော်တော်များများကဒီကောက်ပွဲကော်မရှင်နဲ့ပတ်သက်လို့ဒီလက်ပြင်းနေနဲ့ပတ်သက်လို့ပေါ့သူတို့အနေနဲ့ဟိုကျွန်တော်ထင်တယ်ဒီကက်ပို့ပြီးတော့ဟိုပြောစင်ဆိုစင်တယ်လို့ထင်ပါတယ်ဆိုတော့သူတို့အနေနဲ့ဝေဖန်ပြောဆိုတာတွေကျွန်တော်ကြားရတယ်နေတယ်လို့
ဟုတ်ကဲ့ဦးနိုင်နိုင်ကဘယ်လိုသဘောပါလဲဒီအမှားအယွင်းတွေတကောက်ပွဲပြီးတဲ့အခါမှာဖြစ်လာတဲ့နိုင်တဲ့အမှားအယွင်းတွေအထိတကယ်လို့အဲ့လိုမှားလာခဲ့ရင်ပြန်လဲပြုပြင်နိုင်မဲ့နီလန်းကိုရှိပါလားဦးနိုင်နိုင်ဒီတိုင်းပဲလက်ပိုက်ကြည့်နေလိုက်ရတော့မှလားတူတူက
ကျွန်တော်ပြောတာကျွန်တော်ထင်တာတော့ဒီအခုရှုပ်မှနောင်ရှင်းဆိုတဲ့သဘောမျိုးပေါ့ဗျာဟုတ်လားအခုတည်းကဘာရှုပ်ထင်းလို့ရှိရင်နောက်ကပြန်ပြင်ဖို့တော့အခွင့်အလမ်းတော့သိမရှိတော့အချိန်ကာလတူတူတောင်းမိကြဒီမဲဆွေးကြီးနေရာတပြီလုံးမှအဲ့လိုမှားနေတဲ့ဥစ္စာတွေရှိတဲ့ခါကျတော့ဒီဥစ္စာကိုပြန်ပြင်ဖို့ကတော့ကျွန်တော်မမျှော်လင့်နိုင်တော့ဘူးဖြစ်လို့ပဲစကားသွားမလို့ထင်ရပါတယ်အဲ့ဒါတတိကတာဝန်ရှိတဲ့အဲ့ဒီမဲရွေးကောက်ပွဲမှာပါဝင်ကြတဲ့ဒီနိုင်ငံရေးပါတီတွေအနေနဲ့ကတော့ဒီဥစ္စာနဲ့ပတ်သက်ပြီးတော့ပို့ပြီးတော့လေပြောဖို့ဆိုတာဝန်ရှိပါတယ်ဒါပေမဲ့ဘယ်လိုလုပ်ရမလဲဆိုရင်ဒီတော့ကျွန်တော်တော့မသိဘူးခင်ဗျာကျွန်တော်ညံ့လို့လာတော့မသိဘူး
ကောင်သူကြီးကဘာပြောချင်ပါလဲအဲ့တော့ပြန်လဲအဖတ်ဆင်နိုင်မဲ့နီးရှိပါသလားပြည်သူတွေဟာဒီလိုမတော်မတရားမမှန်မကန်ဖြစ်သွားတာကိုလက်ပိုက်ကြည့်နေလိုက်ရတော့မှလားခင်ဗျာ
ကျွန်တော်တို့ရေဒီယိုအတွက်တော့နီးလာမရှိပါဘူးဒါပေမဲ့ဒီရွေးကောက်ပွဲကာလတွေမှာစောင့်ကြည့်နေလိုက်ရေးအဖွဲ့တွေရှိပါတယ်ဆိုတော့ပါတီတွေဘက်ကရောဒီအရက်ဘက်အဖွဲ့ကြီးတွေဘက်ကရောနိုင်ငံတကာဘက်ကရောပေါ့ဆိုတော့အဲ့တော့အတက်နိုင်ဆုံးတော့ဒီရွေးကောက်ပွဲရက်တွေမှာဘယ်လောက်ကြီးမြင်ရတာလားဖြစ်တယ်ဆိုတာမျိုးတော့စောင့်ကြည့်နေလိမ့်မယ်ထင်ပါတယ်ဆိုကျွန်တော်တို့များများကြီးအော်နိုင်လည်းမလို့တော့မဖြစ်ပါဘူ
းသွားရရှင်ခင်ဗျာတိုင်းပြည်မှာဒီလောက်အရေးကြီးတဲ့မက်ဆင်းစုတ်ပြတ်တက်နေအောင်ဒီလိုမှားရင်ရတဲ့ကိစ္စဟာလောက်ကင်ဆောင်ရွက်သူတွေရဲ့အရေးချင်းညံပြင်းမှုကြောင့်ပဲလားဒါမှမဟုတ်ထင်းတလို့ချဲလဲနိုင်ဖို့အတွက်တမင်းမှားအောင်များလုပ်ကြလေသလားဆိုတာကိုတော့
တော်ရရှင်ရဲ့ကိုယ်တိုင်ပဲတွေ့ချင်းကြပါလေအောင်လို့ပြောကြရင် group အစီအစဉ်ကိုညီကုန်းချုပ်လိုက်ပါကြခင်ဗျာကျေးဇူးတင်ပါတယ်
ဥကြောစံတာစီစဉ်တင်ဆက်တဲ့အပတ်စဉ်မြန်မာအရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာအခုကတော့အပတ်စဉ်နောက်ထပ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ကိုထုတ်လွှင့်ပေးပါရမယ်အခုတစ်ပတ်သူယုံကြည်ရအစီအစဉ်မှာတော့အမေရိကန်နိုင်ငံ New Hampshire တက္ကသိုလ်မှာစီးပွားရေးနဲ့ဈေးကွက်စီမံခန့်ခွဲမှုဘာသာရပ်တင်ယူနေတဲ့မတ်မေဖြူအေးရဲ့အမြင်ကိုနားဆင်ကြရပါမယ်မတ်မိုးဖြူကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
ကြည့်ရတော့ဗမာနိုင်ငံမှာ world management လို့ခေါ်တဲ့ငွေကြေးချမ်းသာမှုအကျိုးရှိရှိအသုံးချနိုင်မှုအတွက်စီမံခန့်ခွဲပေးတဲ့ဝန်ဆောင်မှုတွေလိုအပ်တယ်ဆိုတာပါပဲ။ကျွန်မအမြင်မှာတော့ဗမာနိုင်ငံကငွေကြေးချမ်းသာသူတွေအများစုဟာလုပ်ငန်းမှာရရှိတဲ့ဝင်ငွေတွေကိုအိမ်တွေ၊တိုက်တွေ၊ခြံတွေဝယ်ထားကြတာများပေမဲ့လေအခြားလုပ်ငန်းအသစ်တွေမှာယင်းကြီးမြုံနံတဲ့ပမာဏဟာအလွန်နည်းပါးပါတယ်။တနည်းအားဖြင့်ပြောရရင်ဖွံ့ဖြိုးပြီးနိုင်ငံများနဲ့ရှိရင်ကျမတို့နိုင်ငံမှာငွေကြေးလည်ပတ်မှုကတိတ်မရှိပါဘူး။ဒီ world management ဝန်ဆောင်မှုတွေဟာစွန့်စားဖို့ဝင်လေနေသူတွေသို့မဟုတ်လုပ်ငန်းအသစ်တွေမှာယင်းနှိမ့်နှံမှုရှာဖွေရင်အချိန်မရှိသူတွေအတွက်အတောက်ကိုပြုနိုင်မှာဖြစ်ပါတယ်။နောက်တစ်ချက်အနေနဲ့ကျမပြောချင်တာကဒီလိုဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေဟာဒီနှစ်ကုန်ပိုင်းမှာစတင်ဖို့ရှိတဲ့မြန်မာနိုင်ငံက stock ဈေးကွက်နဲ့ပတ်သက်ပြီးဗီဒီယိုတွေကိုအကျိုးရှိမဲ့အကြံတွေပေးနိုင်မယ်လို့မျှော်လင့်ပါတယ်။ဒီလိုဝန်ဆောင်မှုတွေတိုင်းရှိရင် stock ကစားခြင်းတွေအတွက် risk နဲ့ပြီးအကျိုးအမြတ်ရရှိနိုင်မယ့်အစု share တွေကိုဝင်နိုင်မှုအတွက်အကြံပြုချက်တွေရနိုင်မှာဖြစ်ပါတယ်။ကျွန်မပါရောက်ဒီလိုပြောချင်တာလဲဆိုတော့မြန်မာနိုင်ငံမှာစစ်အာဏာရှင်အောက်မှာနှစ်ပေါင်း50ကျော်လောက်ပြတ်တမ်းလာတဲ့ကာလတစ်လျှောက်ပြည်ပနိုင်ငံများနဲ့အလွန်ကင်းကွာနေုံနာမကအလုတ်လက်မဲ့လူဦးရေကလည်းပမာဏရဲ့အနက်မှာအလွန်များပြားပါတယ်။ကျွန်မဘာကြောင့်ဒီလိုပြောချင်တာလဲဆိုတော့ပမာဏနိုင်ငံဟာစစ်အာဏာရှင်အောက်မှာနှစ်ပေါင်း50ကျော်လောက်ဖြတ်တန်းလာတဲ့ကာလတစ်လျှောက်ပြည်ပနိုင်ငံများနဲ့အလွန်ကင်းကွာနေုံနာမကလုံးလမဲ့လူဦးရေကလည်းပမာဏနိုင်ငံအနက်မှာအလွန်များပြားပါတယ်။အခုဆိုရင်ပမာဏနိုင်ငံကစီးပွားရေးအရတကားစားပြီးတဖြည်းဖြည်းပွင့်လာပါပြီ။ဒီတော့ဒီဝန်ဆောင်မှုပေးနိုင်တဲ့သူတွေရဲ့အကူအညီကြောင့်ရင်းနှီးမြှုပ်နှံမှုရှာဖွေနေတဲ့လူတွေနဲ့လုပ်ငန်းအသစ်စခြင်းတဲ့လူတွေစနိုင်မယ်လို့ယုံကြည်ပါတယ်။လုပ်ငန်းတွေအများပြန်ထွက်ပေါ်လာတဲ့အမြအလုံးလက်မဲ့လူငယ်တွေလည်းနှဲပါသွားနိုင်တယ်လို့ဒီလူငယ်တွေကလည်းမျှော်လင့်ချက်မမဲ့ပဲသူတို့ဟာတိုင်းပြည်ရဲ့ကံကြမ္မာကိုဖန်တီးတဲ့နေရာမှာအရေးပါတဲ့အခမ်းအကဏ္ဍကနေပါဝင်နေရဆိုတာကိုယ့်ကိုယုံကြည်မှုမြင်သက်လာမှဖြစ်ပါတယ်။ဒီတော့ဒီဝန်ဆောင်မှုလုပ်ငန်းဟာတိုင်းပြည်ရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်တတော်တနေရာကနေကိုကြီးဖြည့်ဆွတ်သွားနိုင်မယ်လို့မျှော်လင့်ပါတယ်ရှင
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
အဲ့တော့အမေရိကန်နိုင်ငံ New Hampshire တက္ကသိုလ်မှာစီးပွားရေးနဲ့ဈေးကွက်စီမံခန့်ခွဲမှုဘာသာရပ်တင်ယူနေတဲ့မတ်မေဖြူအေးရဲ့ယုံကြည်ရာကိုနားဆင်ကြကြရတာဖြစ်ပါတယ်ခင
်ဗျ။အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမယ်ခင်ဗျာ
။အော်တိုဘာလ18ရက်နေ့ဟာအီရန် EU ဥရောပသမ္မတနဲ့ P5+1 လို့ခေါ်တဲ့ကမ္ဘာအင်အားကြီး6နိုင်ငံတို့ကြားဇူလိုင်လမှာရရှိခဲ့တဲ့အီရန်နျူကလ িয়ার သဘောတူညီချက်ကိုအပြည့်အဝပူးတွဲအကောင့်ထက်ပေါ်ဆောင်ရွက်ရမယ့်အစီအစဉ် JCPOA ကိုစတင်မယ့်နေ့ဖြစ်ပါတယ်။ဆိုလိုတာကတော့သဘောတူညီချက်မှာပါဝင်ခဲ့ကြတဲ့နိုင်ငံတွေအနေနဲ့အဲ့ဒီနေ့ရောက်တဲ့အခါသဘောတူညီချက်အတိုင်းအကောင့်ထက်ပေါ်ဖို့လိုအပ်တဲ့ခြေလှမ်းတွေကိုစတင်ကြရမှာဖြစ်ပါတယ်။အီရန်နိုင်ငံဘက်ကတော့တခြားဆောင်ရွက်ရမယ့်အစီအစဉ်တွေနဲ့အတူထောင်ထဲချီတဲ့ဗဟိုခွာအားဆက်တွေနဲ့သက်ဆိုင်ရာနျူကလ িয়ার အခြေခံအဆောက်အုံတွေကိုဖယ်ရှားပစ်ဖို့တန့်စင်ပြီးစုဆောင်းထားတဲ့ယူရေနီယံတွေကိုတဖြည်းဖြည်းချင်းရှော့ချပစ်ဖို့နဲ့ အခရေလေးဓပောင်းဖို့ရဲ့ပင်မဆက်ကိုဖယ်ရှားပစ်ဖို့တွေလှုပ်ဆောင်ရမှာဖြစ်ပါတယ်။နိုင်ငံတကာအနုမြူစွမ်းအင်အေဂျင်စီ IAEA ကနေအီရန်ဘက်ကသူတို့လှုပ်ရမယ့်အဆင့်တွေအားလုံးပြီးစီးသွားပြီလို့အတည်ပြုလိုက်တာနဲ့ EU ဥရောပသမဂ္ဂကနေနျူကလ িয়ার စီစဉ်တဲ့ပတ်သက်လို့စီးပွားရေးနဲ့ဗန္ဒာရေးရတန်းခတ်မှုတွေအားလုံးကိုဖယ်ရှားဖို့အတွက်ဥပဒေမူပေါင်းချမှတ်ပေးရမှာဖြစ်ပြီးအမေရိကန်ပြည်ထောင်စုအနေနဲ့လည်းသဘောတူညီချက်မှာထည့်သွင်းထားတဲ့နျူကလ িয়ার ဆိုင်ရာအရေးယူတန်းခတ်မှုတွေကိုဖယ်ရှားပေးဖို့အပါအဝင် JCPOA အရပေးထားတဲ့ကတိတွေကိုအကောင့်ထက်ဖော်ရေးစတင်ပြင်ဆင်သွားမှာဖြစ်ပါတယ်။အီရန်အနေနဲ့နျူကလ িয়ার လက်နက်မပိုင်ဆိုင်အောင်တားဆီးနိုင်ခဲ့တဲ့အရေးပါတဲ့မှတ်တိုင်တစ်ခုဖြစ်နေရောနျူကလ িয়ার လုပ်ငန်းတွေကိုငြိမ်းချမ်းတဲ့ရည်ရွယ်ချက်နဲ့သာရှေ့လျှောက်ဆောင်ရွက်သွားနိုင်အောင်အာမခံနိုင်တဲ့အတွက် Abduction Day ကိုသမ္မတဘရက်အိုဘားမားကကြိုဆိုခဲ့ပါတယ်။
It does not fully resolve the wide range of issues where we've got a big difference. And
အခြေချသဘောထားကွဲပြားမှုတွေရှိနေတဲ့နေရာကပြဿနာပေါင်းများစွာကိုအပြည့်အဝတော့မဖြေရှင်းနိုင်သေးပါဘူး။ဒါကြောင့်လဲနိုင်ငံတကာအတိုင်းဝိုင်းကနေတဆင့်အီရန်ပေါ်ဖိအားပေးမှုတွေဆက်လက်လှုပ်ဆောင်သွားမှာပါ။ဒါပေမဲ့အီရန်အနေနဲ့တစ်ဖက်ကနေနျူကလ িয়ার လက်နက်ပိုင်ဆိုင်နိုင်အောင်ကြိုးပမ်းနေပြီဆိုတာနဲ့ကျွန်တော်တို့ဘက်ကလည်းနောက်ထပ်အပေးယူတွေဆက်လုပ်နေမှာမဟုတ်ပါဘူးလို့သမ္မတအိုဘားမားကပြောဆိုခဲ့တာဖြစ်ပါတယ်။အလားတူအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကလည်းအရှေ့အလယ်ပိုင်းဒေသဟာအလေးအနက်စိုးရိမ်ရမယ့်နေရာတစ်ခုအဖြစ်ဆက်ရှိနေတော့မယ်လို့ပြောဆိုခဲ့ပါတယ်။ဒါပေမဲ့အီရန်သာနျူကလ িয়ার လက်နက်ရှိခဲ့ရင်ဒါမှမဟုတ်ရနိုင်ဖို့အထိနှီးဆက်သွားပြီဆိုရင်ပြဿနာတွေဟာပိုဆိုးဝါးလာနိုင်တာကြောင့်ဒီလိုအခြေအနေမျိုးကိုအီရန်နဲ့သဘောတူညီချက်ကအခုရောနောက်မှာပါတားဆီးသွားနိုင်မယ့်အကောင်းဆုံးနည်းလမ်းပါပဲလို့လည်းပြောကြားသွားခဲ့ကြောင်းပါရှင
်။အမေရိကန်စိုးရိမ်သဘောထားအမြင်အားဖို့ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ခဲ့ရတာကတော့အမေရိကန်စိုးရိမ်ရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အားဖို့မဟုတ်ကြောင်းထပ်မံပြီးတော့အသိပေးလိုပါတယ်ခင်ဗျာ။ VOA အမေရိကန်အတန်ကနေကြာသပတေးနေ့အခုမနေ့ဖက်လက်ရှိထုတ်လွင့်ပေးနေတဲ့တနာဤစာအစီအစဉ်ကိုမနေ့၈နာရီကနေ၉နာရီအထိလိုင်းဒိုမီတာ16 19နဲ့24လို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ကြာသပတေးနေ့မနေ့ခင်းအစီအစဉ်ဒီမကြခင်ပြီးဆုံးတော့မှာပါ။အခုတော့ကြာရှိနေတဲ့အချိန်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကုစောဝင်းလှိုင်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ။
မြန်မာနိုင်ငံမှာရွက်ောက်ပွဲကျင်းပဖို့ရပိုင်းတယ်လို့ရတဲ့အချိန်မှာစိုးရိမ်စရာအခြေအနေတွေရှိနေစေဖြစ်တဲ့ကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကနယူးယောက်ကုလသမဂ္ဂရုံးချုပ်မှာဗိုလ်ထုနေ့ကကျင်းပတဲ့အထွေထွေညီလာခံရဲ့တတိယကော်မတီမှာတင်သွင်းသွားခဲ့ပါတယ်။ရွက်ောက်ပွဲတွေကိုနိုင်ငံတကာဆန်ချိန်ဆန်ညွှန်းနေတဲ့အညီလွတ်လပ်မြတ်မှုရှိရှိကျင်းပသွားမယ်လို့မြန်မာအစိုးရနဲ့ရွက်ောက်ပွဲကော်မရှင်တို့ကကတိပြုပြောကြားထားတဲ့အပေါ်ကြိုးဆိုပေမဲ့စိုးရိမ်စရာတွေစိန်ခေါ်မှုတွေရှိနေစေဖြစ်တဲ့အကြောင်းအထူးကိုယ်စားလှယ်ရန်ဟီလီကပြောကြားခဲ့ပါတယ်။စီးရီးယားနိုင်ငံမှာအနာဂတ်အရေးအတွက်ဗီယက်နမ်မှာကျင်းပနေတဲ့ဆွေးနွေးပွဲဟာနှစ်ကာလအတန်ကြာအောင်ဆင့်မဲ့ဖြစ်ပွားနေတဲ့နိုင်ငံအတွက်နိုင်ငံရေးအဖြစ်ရှာနိုင်ဖို့နှစ်ပေါင်းများစွာအတွင်းအလားအလာအကောင်းဆုံးအခွင့်အရေးဖြစ်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်။လွန်ခဲ့တဲ့လနှစ်ခွဲတာကာလတစ်လျှောက်လုံးစီးရီးယားနိုင်ငံအတွင်းအဖြစ်ဆိုးတွေနဲ့တောက်လျှောက်ကြုံတွေ့ခဲ့ရတာဖြစ်ပါတယ်။ကင်ကနန်အချက်အလက်အရစီးရီးယားနိုင်ငံအတွင်းလူအယောက်20ထဲမှာတယောက်ဟာသေဆုံးဒဏ်ရာရဖြစ်ခဲ့တယ်လို့9ယောက်မှာတယောက်ဟာဒုက္ခသည်ဖြစ်နေရတယ်လို့လဲမစ္စတာကယ်ရီကပြောပါတယ်။အီရန်နဲ့ဆီးရီးယားမှာရှိတဲ့ IS အစ္စလာမစ်စစ်သွေးကြွတွေကိုချိန်မုံဖို့တဆင့်တိုးလှုပ်ဆောင်တဲ့အခါမှာအီရန်နဲ့အာဖဂန်နစ္စတန်တို့မှာလုပ်ခဲ့တော့ကလို့ရေရှည်မြေပြင်တိုက်ခိုက်မှုတွေကိုခြေခြေပြန့်ပြန့်လှုပ်ဆောင်မှုရည်ရွယ်ချက်လုံးဝမရှိဘူးလို့အမေရိကန်အစိုးရကပြောပါတယ်။အခုပြောင်းလဲလိုက်တဲ့နည်းပြဟာအရလေကြောင်းစစ်ဆင်ရေးတွေပိုလုံမှဖြစ်တယ်လို့မြေပြင်တိုက်ခိုက်မှုလည်းလုံနိုင်ခြေရှိတယ်လို့အမေရိကန်ကာဝေးဝန်ကြီးအက်ရှ်ကာတာကအင်္ဂါနေ့မှာပြောကြားခဲ့ပါတယ်ခင်ဗျာ။
ဒါကတော့ထိတ်တန့်ရောက်နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကြီးညာသွားတာဖြစ်ပါတယ်ခင်ဗျာ။အခုမနေ့အတွက်စီစဉ်ထုတ်လို့ရေးမှုကကိုရဲကောင်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Darrell Smith ဖြစ်ပါတယ်။ညနေဘက်6နာရီခွဲကနေ9နာရီအထိထုတ်လို့မယ့်အစီအစဉ်တွေကိုလှိုင်းဒိုမီတာ16 19နဲ့25တို့ကနေအတန်လွှင့်ပေးမှာဖြစ်ပါတယ်။သွန်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။ကျွန်တော်ဆံမိုးပါ
This program has come to you from the Voice of America, Washington.